Welcome to the Voice of America in Burmese.
မင်္ဂလာရချမ်းမာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်အောက်တိုဘာလ10ရက်နေ့စနေနေ့ည9:30အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုတော့မရှားဖောင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်တူရကီနိုင်ငံမြို့တော်မှာပောက်ကွဲမှုနှစ်ခုဖြစ်ပြီးတော့လူပေါင်း80ကျော်တေဆုံးပြီးတော့နေရာလောက်တန်းရရသွားပြီဖြစ်ပါတယ်။အမေရိကန်ကတိုက်ခိုက်လာရင်ပြန်ရင်ဆိုင်သွားဖို့အစဉ်သင့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောလိုက်ပါတယ်။အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲပြန်ဆနိုင်အောင်ပါကစ္စတန်နိုင်ငံကကူညီသွားမယ်လို့ပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါထဲမှာတော့ NLD ပါတီကရွေးကောက်ပွဲမှာအနိုင်ကားခဲ့ရင်တောင်ကလဲစားချေတာမျိုးလုပ်မှာမဟုတ်ဘူးလို့မော်ဘီမြို့ဟောပြောပွဲမှာဒေါက်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်။
ကျမတို့အလှည့်ကြလို့ရှိရင်ကျမတို့ကနေပြီးတော့ဒီလိုလုပ်ခဲ့တဲ့သူတွေပေါ်မှာကျမတို့အာဂါလာနဲ့ဘာမှလုပ်မှာမဟုတ်ပါဘူးအဖွဲ့ချုပ်ကနေပြီးတော့ဂလဲစားချေဖို့ဆိုတဲ့မူလည်းမရှိပါဘူး
ပြေဆောင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့မဲဆွယ်စည်းရုံးမှုအကြောင်းနဲ့စနေနေ့ရဲ့ပတ်စင်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှနဲ့အတူဒုတိယပိုင်းနိုင်ဝင်မှာတော့ကိုအောင်လွင်ဦးတင်ဆက်မဲ့တိုက်ရိုက်လေးလိုက်အောင်နားဆင်ရမှာပါအခုရင်ဆုံးတော့စနေညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြင်ညာပေးပါအောင်ရှင
်တူရကီနိုင်ငံမှာဂတ်ဒစ်ဂျီကိုထောက်ခံတဲ့ညီညံ့စွာလူမှုစုဝေးမှုကြီးမတိုင်ခင်နိုင်ပိုင်းအလိုအန်ကာရာမြို့ကယထာဘူရာယုံမှာဖြစ်ခဲ့တဲ့ပေါက်ကွဲမှုနှစ်ခုကြောင့်လူ86ယောက်ထပ်မင်းတေဆုံးပြီးတော့200လောက်ဒဏ်ရာရသွားခဲ့ပါတယ်မြို့တော်အန်ကာရာရဲ့ဥလုစ်ခရိုင်မှာရှိတဲ့ယထာဘူရာယုံရဲ့အဓိကအထွက်ဂိတ်နာမှာပောက်ခွဲမှုတွေဖြစ်ပွားခဲ့တာပါအလုသမားဖွဲ့တွေနဲ့လူမှုအခြေပြုဖွဲ့စည်းတွေကစီစဉ်တဲ့လူမှုစုဝေးမှုကြီးမှာပါဝင်ကြမဲ့သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဖြစ်နိုင်တယ်လို့ယူဆနေကြပါတယ်တေဆုံးသူအရေးအတွက်ထပ်ထိုးလာမှာကိုလည်းအာဏာပိုင်တွေဘက်ကစိုးရိမ်နေပါတယ်အခင်းဖြစ်ပေါ်တဲ့နေရာမှာအရေးပေါ်ကိစ္စရေးအဖွဲ့တွေရဲတွေဒဏ်ရာသူတွေနဲ့ရှုပ်ရှက်ခတ်နေပြီးတော့တည်ဆုံးသူတွေရဲ့ရုပ်အလောင်းတွေကိုလည်းနေရာအတော်များများမှာတွေ့နေရပါတယ်ဒီတိုက်ခိုက်မှုရဲ့နောက်ကွယ်မှာ IS စစ်သွေးကြွဒါမှမဟုတ်တရားမဝင် PKK ပါတီကိုစန့်ကျင်တဲ့တူရကီအမျိုးသားရေးဝါဒီတွေဖြစ်နိုင်တယ်လို့အကဲခတ်တွေကခန့်မှန်းကြပါတယ်တူရကီသမ္မတရေဂျက်တိုင်အာရိုဂန်ကတော့ဒီတိုက်ခိုက်မှုဟာကျွန်တော်တို့တိုင်းပြည်ရဲ့ညီညွတ်မှုနဲ့ညီညာရေးအပေါ်တိုက်ခိုက်တဲ့အလွန်ဆက်ဆုပ်ရင်ရှားပွဲကောင်းတဲ့လုပ်ရဖြစ်တယ်လို့ပြစ်တင်ရှုတ်ချလိုက်ပါတယ်လုံခြုံရေးကိစ္စတွေလှုပ်ဆောင်ဖို့အတွက်လာမယ့်3ရက်အတွင်းလုံမဲ့ကိစ္စတွေကိုဖျက်သိမ်းလိုက်ပါတယ်ဒီပောက်ခွဲမှုတွေကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တာဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့တူရကီလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်တူရကီအာဏာပိုင်တွေကတော့ဒီပောက်ခွဲမှုတွေဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့အခုချိန်ထိတော့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
အမေရိကန်နဲ့ရုရှားနိုင်ငံစလုံးဆီးရီးယားဝေဟင်ပေါ်လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ရမှာမတော်တဆဖြစ်မှုတွေကိုရှောင်ရှားနိုင်မှုအတွက်နိုင်ငံခြားစကားပြောဆိုဆွေးနွေးမှုတွေကိုပြန်လည်စတင်တော့မှာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လာမယ့်ရက်နိုင်ငံအတွင်းမှာဒုတိယအကြိမ်စကားပြောဆိုဆွေးနွေးမှုတွေပြုလုပ်သွားဖို့ရှိတယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောခွင့်ရသူပီတာခုတ်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဆီးရီးယားသမ္မတဘက်ရှာအယ်အာဆာကိုအထောက်အကူပေးနေတဲ့ရုရှားနိုင်ငံကိုကန့်ကွက်တဲ့အမေရိကန်ကရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ညှင်းပယ်ခဲ့ပေမဲ့လေကြောင်းတိုက်ခိုက်မှုဘေးကင်းလုံခြုံရေးရရှိဖို့အတွက်ကိုတော့အတူတကွလှုပ်ဆောင်သွားဖို့သဘောတူညီခဲ့ပါတယ်။လွန်ခဲ့တဲ့ရက်ပိုင်းတွေတုန်းကရုရှားတိုက်လေယာဉ်တွေဟာတူရကီဝင်ဟင်ပိုင်နက်ထဲကိုဝင်ရောက်ခဲ့တဲ့အတွက်တူရကီဘက်ကချက်ချင်းစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ကလည်းသူတို့ရဲ့အဖွဲ့ဝင်နိုင်ငံကိုကာကွယ်သွားမယ်လို့ပြောဆိုလိုက်ပါတယ်။ဒါပြင်ရုရှားတိုက်လေယာဉ်တစ်စင်းအမေရိကန်တိုက်လေယာဉ်နဲ့ကီလိုမီတာနဲ့ငယ်သာကွာဝေးနေတဲ့နေရာမှာရောက်ရှိခဲ့ပါတယ်။ဒါကြောင့်မို့လာမယ့်ရက်ပိုင်းဆွေးနွေးမှုတွင်ဆွေးနွေးကြမယ့်အကြောင်းအရာတွေထဲမှာအမေရိကန်နဲ့ရုရှားတိုက်လေယာဉ်တွေကြားဘလောက်ကွာဝေးမှာပြန်တမ်းမှုလုပ်ဖို့အပါအဝင်နှစ်ဖက်လေယာဉ်မှုတွေကြားဘလို့သင်္ကေတမျိုးတွေနဲ့ပြောဆိုဆက်သွယ်ကြမလဲဆိုတာတွေပါဝင်ဖို့ရှိပါတယ်
။အစ္စရေးနဲ့ပါလက်စတိုင်းကြားပြန်လည်ပစ်ခတ်မှုတွေဟာစနေနေ့ကလည်းဆက်လက်ဖြစ်ပွားခဲ့ပြီးဂါဇာမှာရှိတဲ့ပါလက်စတိုင်းစစ်သွေးကြတွေကအစ္စရေးကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပါတယ်။ဒါပေမဲ့တစ်စုံတစ်ယောက်မှထိခိုက်မှုမရှိဘူးလို့အစ္စရေးစစ်တပ်ဖက်ကပြောပါတယ်နှစ်ဖက်နယ်စပ်မှာတစ်ပတ်ကြာအပြန်အလှန်ပစ်ခတ်မှုအတွင်းအစ္စရေးစစ်သားတွေရဲ့လက်ချက်ကြောင့်ပါလက်စတိုင်း6ယောက်သေဆုံးပြီးဟမတ်စစ်သွေးကြော်တွေဘက်ကတော့မတိမငိမ့်မှုတွေဖြစ်အောင်ဆက်လက်လှုပ်ဆောင်သွားမယ်လို့ပြောလိုက်ပြီးအခုလိုဖြစ်လာခဲ့တာပါအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကတော့အခုလိုပါလက်စတိုင်းတွေဘက်ကလက်တုံ့ပြန်တိုက်ခိုက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပြီး ပါလက်စတိုင်းတွေဘက်ကအခုလိုလုပ်တာဟာအကြမ်းဖက်မှုတွေကိုဇက်တိုက်ကျူးလွန်တာဖြစ်တယ်လို့ပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေထိမ့်မနိုင်သိမ့်မရဖြစ်လာမဲ့အရေးလက္ခဏာတွေတွေ့နေရတာကြောင့်ပါလက်စတိုင်းသမ္မတမမောအဘတ်စ်နဲ့မစ္စတာနာတန်ညာဟူနှစ်ယောက်လုံးကအခြေအနေကိုထိန်းသိမ်းပြီးတည်တည်ငြိမ်ငြိမ်ရှိကြဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ။
ဒီသတင်းမှာတက်အမေရိကန်နဲ့တခြားနိုင်ငံပေါင်း17နိုင်ငံတွေကြားရရှိခဲ့တဲ့ Pacific ရဝန်ဒေသပူးပေါင်းဆောင်ရွက်ရေသဘောတူညီချက် TPP ဟာအမေရိကန်ရဲ့စံတန်မိုးတွေကိုမြင့်တင်ရရောက်တယ်လို့အမေရိကန်အလုပ်သမားတွေကိုကာကွယ်ပေးရရောက်တယ်လို့သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။အမေရိကန်အလုပ်သမားတွေအတွက်အကောင်းဆုံးဖြစ်စေချင်တဲ့အတွက်သဘောတူညီမှုကို၅နှစ်ကြာအချိန်ယူကြိုးပမ်းခဲ့ရတယ်လို့သမ္မတအိုဘားမားကသူ့ရဲ့အပတ်စဉ်ပြောကြားတဲ့စနေနေ့မိန့်ခွန်းမှာပြောကြားလိုက်တာပါ။ခင်မမီတဲ့ကုံတွယ်ရေးသဘောတူညီချက်တွေကြောင့်အမေရိကန်အလုပ်သမားတွေနစ်နာနေရပြီးဒါတွေကို TPP သဘောတူညီချက်ကပြောင်းလဲနိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။ဒီ TPP ရဲ့သဘောတူညီချက်ဟာနိုင်ငံတကာဆေးဝါးကုံတွယ်မှုကားကုံတွယ်မှုနဲ့နှုတ်ထွက်ပစ္စည်းကုံတွယ်မှုတွေမှာလှိုင်းနိုင်ရမယ့်စီးမျဉ်းစည်းကမ်းတွေပါဝင်ကမ္ဘာဈေးကွက်40ရာခိုင်နှုန်းကိုတည်ရောက်မှုရှိမှာဖြစ်ပါတယ်။ဒါအပြင် TPP ရဲ့သဘောတူညီချက်ဟာသမိုင်းမှာသတ်မှတ်ထားတဲ့သဘောအပဝန်ကျင်ထိန်းသိမ်းရေးနဲ့ညီမျှမှုရှိတယ်လို့အလုပ်သမားအင်အားတိုးမြင့်မှုတွေလည်းပါဝင်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ TPP အဖွဲ့ဝင်နိုင်ငံတွေထဲမှာ American, Australia, Brunei, Canada နဲ့ Mexico နိုင်ငံတွေပါဝင်တယ်လို့ New Zealand, Singapore နဲ့ Vietnam နိုင်ငံတို့လည်းပါဝင်ပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝကနေစနေညဘက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါဗျ။မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးမှုဧကရော့ကျသွားတယ်လို့မြန်မာကိုယ်စားလှယ်အဖွဲ့ကကုလသမဂ္ဂအထွေထွေညီလာခံမှာခြေစပ်ရင်းနေကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးရေးနဲ့စိတ်ကြွစီထုတ်လုပ်မှုတွေကိုနေနေရမှာအောင်မြင်မှုတွေရလာနေတဲ့တစ်ချိန်တည်းမှာပဲစိန်ခေါ်မှုတွေရှိနေတဲ့အကြောင်းကိုမြန်မာကိုယ်စားလှယ်ဦးရဲမင်းသိန်းကလည်းပြောပါတယ်။ဘိန်းဆိုင်ပြိုးမှုတိုက်ဖျက်ရေးအစီအစဉ်တွေမှာဒေသခံဘိန်းဆိုင်တောင်သူတွေကိုပညာပေးတွေလှုပ်ဆောင်ခဲ့သလိုအစားထိုးသီးနှံဆိုင်ပြိုးရေးစီမံကိန်းတွေနဲ့အကူအညီပေးခဲ့တဲ့အကြောင်းလည်းသူကပြောပါတယ်။ဘိန်းဆိုင်တောင်သူတွေအနေနဲ့မကြာခဏဆိုသလိုဘိန်းစားထိုးသီးနှံတွေကိုတင်ပို့ရောင်းချရမှာအခက်အခဲတွေကြုံရတာကလည်းဘိန်းဆိုင်ပြိုးမှုတိုက်ဖျက်ရေးမှာအဟန္တာဖြစ်နေရတယ်လို့ဆိုပါတယ်။ဒီအခြေအနေတွေကိုရင်ဆိုင်နိုင်ဖို့အတွက်ရေတိုးရေလက်ရေရှည်စီမံကိန်းတွေလိုအပ်တယ်လို့မြမကိုစလေကပြောပါတယ်။ဒါမဲ့လို့ဒီနှစ်ဆန်းပိုင်းကထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်တဲ့ကုလသမဂ္ဂတရားမဝင်မွေးစေဝါတိုက်ဖျက်ရေးညီလာခံအတွင်းကုလသမဂ္ဂမွေးစေဝါနဲ့ရာဇဝမှုနိုင်ငံရေးအဖွဲ့ UNODC ကဒေသတွင်းမွေးစေဝါအခြေအနေဟာပုံမဆိုးဝါးလာနေတယ်လို့ပြောဆိုပါတယ်။ဒါ့အပြင်ဘိန်းဆိုင်ပြုံးမှုရော့ကျသွားပြီးမဲ့အရှိတောင်အာရှဒေသမှာစိတ်ကြွဆေးပြားတွေအများဆုံးထုတ်လုပ်တဲ့နိုင်ငံဟာမြန်မာနိုင်ငံဖြစ်တယ်လို့ UNODC ကထောက်ပြခဲ့ပါတယ်။တခါအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့အစိုးရခန်းစာမှာမြန်မာနိုင်ငံဟာ2013ခုနှစ်ကစပြီးဘိန်းဆိုင်ဧကပိုတိုးလာတယ်ဆိုပြီးတော့ထောက်ပြထားပါတယ်ခင်ဗျာ။
အမေရိကန်ကဆေးရရတိုက်ခိုက်လာခဲ့ရင်မြောက်ကိုရီးယားအနေနဲ့ဘယ်လိုပုံစံမျိုးနဲ့မဆိုတုံ့ပြန်သွားဖို့ဆင်သင့်ပဲလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကတတိပေးလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အာဏာရအလုပ်သမားပါတီနှစ်90ပြည့်ဆေးရပြအခမ်းအနားကိုစနေနေ့ကကျင်းပစဉ်ကသူကပြောလိုက်တာပါ။ပျုံယမ်းမြို့ကကင်အီစွန်ရင်ပြင်းမှာကျင်းပတဲ့ဆေးရပြအခမ်းအနားကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့တခြားထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်ခဲ့ကြတာကိုမြောက်ကိုရီးယားရုပ်မြင်သံကြားကပြသခဲ့ပါတယ်။ဒီအခမ်းအနားကိုနိုင်ငံခြားသံတမန်အနေနဲ့အချင်းပဲတက်ရောက်ခဲ့ပြီးတရုတ်တာဝန်ရှိသူလီယူယန်ရှန်ကတော့ကင်ဂျွန်အွန်ရဲ့ဘေးမှာတစ်ချိန်လုံးရှိနေခဲ့ပါတယ်။သူဟာတရုတ်နိုင်ငံရဲ့နံပါတ်5အဆင့်မှာရှိတဲ့ခေါင်းဆောင်ဖြစ်ပြီးကိစ္စရအတော်များများကိုဆွေးနွေးဖို့အတွက်ပြုံယမ်းမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲမြောက်ကိုရီးယားနိုင်ငံမှာခုနှစ်တွင်စားတောက်ကုန်ထုတ်လုပ်မှု10ရာခိုင်နှုန်းကျဆင်းနိုင်တယ်လို့ကုလသမဂ္ဂရဲ့လေယာစိုက်ပျိုးရေးဌာနကပြောလိုက်ပါတယ်။ဒါကြောင့်မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ပြည်သူတွေကိုကြွေးဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်ရှင်။
အာဖဂန်ညီညာရေးဆွေးနွေးပွဲပြန်လည်စတင်နိုင်အောင်ကူညီဖို့ထပ်မံကြိုးပမ်းသွားမယ်လို့ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရစ်ကစနေနေ့ကပြောကြားလိုက်ပါတယ်။ပါကစ္စတန်ရဲ့ကြိုးပမ်းမှုဟာအာဖဂန်နစ္စတန်နိုင်ငံစစ်ပွဲကိုဆက်ဆက်ဆွေးနွေးသဘောတူညီမှုရဖို့အတွက်ယူရတယ်လို့မစ္စတာရှာရစ်ကထပ်လောင်းပြောကြားလိုက်ပါတယ်။အာဖဂန်နိုင်ငံရဲ့ပြန်လည်တည်မြဲရေးလုပ်ငန်းစဉ်လမ်းကြောင်းမှန်ပေါ်ပြန်ရောက်နိုင်အောင်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေပြီးအောင်မြင်မှုရအောင်ဖျားသခင်ကူညီပါလို့သူကလာဟောမြို့မှာတရင်တောက်တွေကိုပြောပါတယ်။ အာဖဂန်ဆိုးရနဲ့တာလီဘန်တပ်ဖွဲ့တွေကြားတမိုင်းဝင်ကနဦးဆွေးနွေးမှုကိုပါကစ္စတန်ဆိုးရကဇူလိုင်လအစောပိုင်းကကြားဝင်ဆောင်ရွက်ပေးခဲ့တာပါဒါဟာအာဖဂန်ဆိုးရနဲ့တာလီဘန်တွေကြား14နှစ်အတွင်းပထမဆုံးအကြိမ်မျက်နှာချင်းဆိုင်ဆွေးနွေးမှုလည်းဖြစ်ပါတယ်ဒါပေမဲ့တာလီဘန်ခေါင်းဆောင်မူလာအိုမာလွန်ခဲ့တဲ့နှစ်ကကွယ်လွန်သွားခဲ့တယ်လို့ဇူလိုင်လနောက်ပိုင်းကကြီးညာလိုက်ပြီးနောက်ဒုတိယအကြော့ဆွေးနွေးဖို့စီစဉ်ထားတာတွေဟာအကန့်အသတ်မရှိရွှေ့ဆိုင်းသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
မြေရဲပင်လယ်ထက်ကလူမောင်ခိုကုန်ကူးမှုလုပ်ငန်းတွေကိုတိုက်ဖျက်ဖို့အတွက်အခုဆိုရင်ဥရောပသမဂ္ဂနဲ့တခြားဥရောပသမဂ္ဂအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကလုတ်ပိုင်ခွင့်အာဏာတွေပုံမရရှိသွားပြီဖြစ်ပါတယ်။လူမောင်ခိုကုန်ကူးမှုနဲ့တန်တရားရှိတဲ့ဘယ်သင်းဘောမဆိုသက်ဆိုင်ရာနိုင်ငံတွေအနေနဲ့ဝင်ရောက်ရှာဖွေခွင့်ရှိသလိုလုံခြုံရေးအင်အား၃ပိုင်ခွင့်ကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြနေကပဲဆုံးဖြတ်ချက်ချလိုက်ပြီးဖြစ်ပါတယ်။လုပ်ငန်းတွေကိုဆောင်ရွက်ရမှာတမတ်ထားတဲ့ဥပဒေမူပေါင်းနဲ့အညီဆောင်ရွက်ရမှာဖြစ်သလိုလူမောင်ခိုကုန်ကူးမှုတိုက်ဖျက်ရမှာပဲအသုံးပြုသွားရမှာဖြစ်ပါတယ်။ချမှတ်ထားတဲ့စည်းကမ်းတွေကိုလိုက်နာဆောင်ရွက်တဲ့အနေနဲ့ဒီလိုစစ်စင်ရေးကာလအတွင်းတွေ့ရှိတဲ့ရွှေ့ပြောင်းဒုက္ခတွေကိုဥရောပစီခေါ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်
။အောက်ရီလိုက်ဆောင်မှုရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့သူ့ကိုယာဒူးကနေရပ်ပေါင်း90ဆိုင်းငံ့လိုက်တာကိုဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌမီရှယ်ဖလာတီနီကတရားဝင်အယူခံတင်သွင်းလိုက်ပါတယ်။ဒါပြင်ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဆက်ဘလက်တာလည်းပြီးခဲ့တဲ့ရက်ပိုင်းကပဲအယူခံတင်ခဲ့ပါတယ်ဒီလိုမျိုး FIFA ရဲ့အဂတိလိုက်စားမှုအရှုပ်တော်ပုံတွေကြောင့်ရှင်းနေဖေဖော်ဝါရီလမှာကျင်းပမဲ့ FIFA ဥက္ကဋ္ဌရွေးကောက်ပွဲလဲရွှေ့ဆိုင်းလာနိုင်တယ်လို့ပြောပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေနေ့ညပိုင်းထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့အကြင်ရပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါးတွေကိုနားဆင်ရမှာပါရှင်။အမျိုးသားပြန်လည်တည်မြဲရေးကိုဦးတည်လှုပ်ဆောင်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တောင်အာဂါတာနဲ့ကလဲစားခြေရာမျိုးလောက်တာမဟုတ်ဘူးလို့ရန်ကုန်တိုင်းမော်ဘီမြို့ဟောပြောပွဲမှာဒေါ်အောင်ဆန်းစုကြည်ကပြောသွားပါတယ်။ဒါအပြင်ပြည်သူတွေရဲ့သဘောဆန္ဒကိုထုတ်ဖော်ပြတာတဲ့အနေနဲ့ပြည်သူများမဲပေးကြဖို့လိုတယ်လို့သူကတိုက်တွန်းသွားတာပါအပြည့်စုံတော့ကိုငံဝင်းအောင်ကစူးစီးတင်ဆက်ထားပါတယ်ရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာအော်တိုဘာလ10ရက်စနေနေ့မှာမော်ဘီနဲ့တိုက်ကြီးမြို့နယ်တွေကိုမဲဆွယ်စီယုံရီခီးစဉ်အဖြစ်တွားရောက်ခဲ့တာပါ NLD ပါတီကအနိုင်ရခဲ့ရင်တော့ရှုံးနေသူတွေပေါ်အာဂါရနဲ့ဂလေစားခြေတာမျိုးလုံးမှာမဟုတ်ဘူးလို့ဒေသခံတသိန်းဝန်းကျင်လောက်တက်ရောက်တဲ့မော်ဘီမြို့နယ်ကလကုန်းကျေးရွာဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်
။အာဂါတာကင်းစင်ရေးသဟဇာတာဖြစ်ရေးအမျိုးသားပြန်လည်ရင်ကြားစေရေးဒီလိုမူတွေပေါ်မှာအခြေခံပြီးတော့ကျမတို့စနစ်ကိုပြောင်းလဲမှာဖြစ်ပါတယ်။ဘယ်လိုဝဲဘယ်သူတွေကဘယ်လိုဝဲကျမတို့အခုဘာတွေလုပ်နေလုပ်နေကျမတို့အလှည့်ကြလို့ရှိရင်ကျမတို့ကနေပြီးတော့ဒီလိုလုပ်ခဲ့တဲ့သူတွေပေါ်မှာကျမတို့အာဂါရနဲ့ဘာမှလုပ်မှာမဟုတ်ပါဘူး။အဖွဲ့ချုပ်ကနေပြီးတော့ဂလဲစားချေဖို့ဆိုတဲ့မူလည်းမရှိပါဘူး။အားလုံးတတ်နိုင်သမျှညီညွတ်ညွတ်နဲ့နေသွားစေချင်တယ်
2015ရွေးကောက်ပွဲဝင်မဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေဟာမိမိတို့ပိုင်ဆိုင်မှုတွေကိုကြေညာထားရပြီးဒါဟာအဂတိလိုက်စားမှုကင်းစင်တဲ့အစိုးရတရက်ဖြစ်လာရေးကိုရည်ရွယ်လှုပ်ဆောင်နေတာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်
။ကျွန်တော်တို့ကိုယ်စားလှယ်လောင်းတွေဟာကိုယ်စားလှယ်တွေဖြစ်လာတဲ့အခါမှာမိမိတို့ရဲ့ယာရုနေရာကိုအလွဲသုံးစားလုပ်ပြီးတော့အဂတိလိုက်စားမှုဟာကင်းဖို့ပါပဲ။ဒါကြောင့်ကျမတို့ကိုယ်စားလှယ်တွေကဒီကိုယ်စားလှယ်လောင်းဘဝတွေမှာတော့အိမ်တလုံးပဲပိုင်ပြီးတော့ကိုယ်စားလှယ်လက်ဖြစ်ပြီးတော့နှစ်နှစ်တွင်းအိမ်၅လုံးပိုင်ပြီးရှင်တော့ကျမတို့မလေးလေးလက်ပြောင်းမှုတွေကိုလုပ်တဲ့ကိုယ်စားလှယ်တွေကျမတို့ကအရေးယူမှာဖြစ်ပါတယ်။ဒါကြောင့်ပြည်သူလူထုကိုလက်ပြားလို့မရတဲ့အစိုးရမျိုးဖြစ်အောင်လို့ကျမတို့အတတ်နိုင်ဆုံးလုပ်ထားပါတယ်
။မြန်မာနိုင်ငံရေးအတွက်အချိုးအကွေ့တစ်ခုဖြစ်တဲ့ဒီရွေးကောက်ပွဲမှာပြည်သူတွေကကိုယ့်သဘောဆန္ဒကိုထုတ်ပြနိုင်ဖို့ပြည်သူအများစုမဲပေးဖို့လိုတယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ
်ကျမတို့အမြင်မှာတော့ပြည်သူအများများမဲပေးလေလေကောင်းလေလေပဲအဲ့ဒီလိုကျမတို့ထင်ရတဲ့အကြောင်းကနှစ်ကြောင်းရှိပါတယ်စစ်မှန်တဲ့ဒီမိုကရေစီဆိုတာပြည်သူများများမဲပေးတဲ့ရွေးကောက်ပွဲမှာပြည်သူရဲ့ဆန္ဒကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားကျုပ်တို့ပြားလာဖြစ်ထားကြောင်းမလို့ကျမတို့ကအဲ့ဒါကိုလိုလာတယ်ဒုတိယအကြောင်းကတော့ပြည်သူအများစုဟာကျမတို့အဖွဲ့ချုပ်ဘက်ကယက်တည်တယ်ဆိုတာယုံကြည်ကြကြောင်းမလို့ကျမတို့ကပြည်သူအများစုမဲပေးရင်ကျမတို့ရဲ့နိုင်ငံဟာပို့ပြီးတော့ကောင်းနေလေလို့ယူဆလို့မဲပေးစေချင်ပါတယ
်ရွေးကောက်ပွဲမှာအနိုင်နဲ့အရှုံးနှစ်ခုတည်းရှိပြီးဒီမိုကရေစီစနစ်မှာသဘောထားကြီးတဲ့နိုင်ငံရေးပါတီကြီးတွေကအရှုံးကိုရင်ဆိုင်ရဲရမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကမှတ်ချက်ပေးပါတယ
်တချို့အခုတ ရတာပဲတချို့ပုဂ္ဂိုလ်ဖွဲ့စည်းရအဲဒီရွေးကောက်ပွဲမှာရှုံးမအောင်အင်မတန်ကြောက်နေတယ်ရှုံးမအောင်ကြောက်လို့ညစ်ချင်တယ်လို့ညံ့နေကြတယ်ရှုံးမကြောက်တယ်ဆိုတာကဒီမိုကရေစီသဘောထားကိုနားမလည်တာဖြစ်ဒီမိုကရေစီနိုင်ငံကြီးတွေကိုကြည့်လိုက်ပါဒီပါတီကဒီတစ်ခါမှရှုံးနောက်ပါတီကတက်အနောက်ရွေးကောက်ပွဲကျတော့အရင်ရှုံးတဲ့ပါတီကပြန်ပြီးတော့နိုင်ဒီတော့ရှုံးတဲ့လူကလည်းဘာမှမကြောက်ပါဘူးဒါဒီမိုကရေစီရဲ့ချစ်စရာကောင်းတဲ့အကျင့်လေးအကျင့်လေးတစ်ခုပါကိုဒီတစ်ခါရှုံးလို့ရှိရင်ကိုဘဝပြတ်သွားတော့မဟုတ်ဘူးဒီမိုကရေစီနိုင်ငံနေမှာဆိုလို့ရှိရင်ရှုံးတဲ့ပါတီကရှုံးပါပြီဆိုတာကိုအဲ့ပါတီခေါင်းဆောင်ကနေပြီးတော့တယုံဝင်အသိမှပြူပါတယ်အသိမှပြူရဲဆိုတာဒါသူ့ပုံစံတစ်ခါအတွက်နိုင်သွားတဲ့ပါတီကိုလည်းဂုဏ်ပြုပါတယ်ဆိုပြီးတော့တိတ်ခါရှိရှိနဲ့အဲ့လိုလုပ်ကြပါတယ်နိုင်သွားတဲ့ပါတီကိုရှုံးသွားတဲ့ပါတီကလည်းဘာမှကြောက်စရာမရှိဘူး
အော်တိုဘာလ17ရက်တနင်္ဂနွေနေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာရန်ကုန်တိုင်းလှဲကူးဖောင်ကြီးနဲ့ရဲမုံမျိုးတွေကိုမဲဆွယ်စီယုံရေးဟောပြောဝဲတွားရောက်มาဖြစ်ပါတယ်2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုစလဲလောင်းစုစုပေါင်း1130ဝင်ရောက်ရှင်ပြိုင်มาဖြစ်ပြီးအဲ့ဒီတည်းမှာပြည်သူ့လွှတ်တော်ကိုစလဲ318ဦးအမျိုးသားလွှတ်တော်ကိုစလဲ163ဦးပြည်내တိုင်းဒေသကြီးလွှတ်တော်အတွက်620နဲ့တိုင်းသားလူမျိုးမဲဆန္ဒနယ်အတွက်29ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ခင်ဗျာ
။ကိုငံဝင်းအောင်တင်ဆက်ခဲ့တာဖြစ်ပါတယ်။တစ်ဆက်ထဲမှာပဲရွေးကောက်ပွဲဆိုင်ရာနောက်သတင်းတပုတ်အနေနဲ့နားဆင်ရမှာတော့မကြာခင်မှာကျင်းပတော့မယ့်2015အထွေထွေရွေးကောက်ပွဲမှာပြီးထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကနိုင်ငံနိုင်ရမယ်လို့ပြီးခိုင်ဖြိုးပါတီရဲ့ဗဟိုအလုံးမှုဆောင်ဦးမြငင်းကပြောဆိုလိုက်ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်။
နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာအစိမ်းရောင်ကိုကိုစားပြုတဲ့ပြည်ခိုင်ပြိုးပါတီအနေနဲ့ရန်ကုန်တိုင်းမှာမဖြစ်မနေနိုင်ရမှာဖြစ်ပြီးအနီးတွေကိုနိုင်စေချင်တော့အာဇာနည်ကုန်းဘုံခွဲတာကိုတွားကြည့်ပါလို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဗဟိုအလုံးမှုဆောင်ဦးမြငင်းကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုတွဲဝိုက်ပြီးပြောဆိုလိုက်ပါတယ
်ရန်ကုန်တိုင်းမှာအနီးမလွမ်းအောင်အစိမ်းတွေပဲလွမ်းမယ်အစိမ်းလွမ်းတဲ့အတွက်အစိမ်းဆိုရင်သဘာဝတတိယပါလဲရဲရဲတော်မဟုတ်ဘူးနိုင်ငံတော်ဖွံ့ဖြိုးတယ်တားရရဲ့အနည်းဆိုတာအာဇာနည်ဘုံခွဲတာကိုသွားကြည့်နော်ကျွန်တော်ဒိတ်ပြောမယ်ကိုရဲ့တလ63တချင်းတစ်ပုတ်ရှိတယ်အာဇာနည်ဘုံခွဲတာဇင်မိုးတို့လက်ချက်ပါအာဇာနည်ဘုံခွဲတာဇင်မိုးတို့လက်ချက်ပါဆိုခွဲသွားတယ်ဘာဖြစ်သွားလဲအာဇာနည်ကိုကြီးဘာဖြစ်သွားလဲဘာဖြစ်သွားလဲအယောင်အယောင်ပြောတာအယောင်ဘာဖြစ်သွားလဲ
သမရဦးသိန်းစိန်အင်းဒီနဲ့အစိုးရတပ်တန်း၄နှစ်ကျော်ကာလအတွင်းစီးရဲနွမ်းပေါမှုရှော့ချရေးကြီးလက်သေးတာဖွံ့ဖြိုးရေးကျန်းမာရေးနဲ့ပညာရေးကိစ္စရပ်တွေပါဝင်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလည်းအများကြီးလှုပ်ဆောင်ခဲ့တာမို့လက်ရှိအခြေအနေထက်ပွင့်လင်းမြင်သာမှုရှိပါဦးမလားလို့ပြည်ခိုင်ဖြိုးပါတီရဲ့ဗဟိုအလုံးမှုဆောင်ဦးမြငင်းကသင်ငန်းကျွန်းမြို့နယ်မှာပြုလုပ်တဲ့ရန်ကုန်တိုင်းဒေသကြီးလူလူဟောပြောပွဲမှာပြောဆိုခဲ့ပါတယ
်ကျွန်တော်တို့အခုပြုပြင်ပြောင်းလဲဖို့အချိန်တန်ပြီဆိုတဲ့ဟာတွေတစ်ဖက်တည်းရေးနေကြတယ်အဲ့တော့ကျွန်တော်တို့ကပြုပြင်ပြောင်းလဲမှုတွေမရှိဘူးလားကျွန်တော်တို့ဒီနေ့သမ္မတကြီးတက်တဲ့ကကျွန်တော်ရဲ့ဥက္ကဋ္ဌကြီးတက်တဲ့ကစေလာပရမတ်စေမှုစောချရေးအများကြီးလုပ်ပြီးပြီနော်ဒီကကျင်းတဲ့ဒီလားဖွံ့ဖြိုးရေးတွေလည်းဘာကြီးလုပ်ခဲ့လဲမြန်မာစိတ်ရုံစီမံကိန်းတွေကျွန်တော်အများကြီးလုပ်ပြီးပြီနိုင်ငံရေးပြန်ကြည့်နိုင်ငံရေးဘာပြောင်းလဲကျွန်တော်ပါတီစနစ်ကနေမာတီပါတီစနစ်ကျွန်တော်လုပ်လိုက်တယ်ဒါကျွန်တော်ပါတီကဆက်လုပ်ခဲ့လဲအသင်းဘောကဆက်လုပ်ခဲ့
ပြည်သူ့အနေနဲ့လင်းနစ်ခွဲတက်တန်းတာရှိသေးတဲ့အစိုးရကိုမတိုက်ခိုက်ပဲဆက်လက်ရှင်သန်အောင်ပံ့ပိုးပေးဖို့ပြောဆိုလိုက်ပြီးလာမယ့်2015ရွေးကောက်ပွဲမှာပါတီဝင်တွေအနေနဲ့အနိုင်ရအောင်လုပ်ဖို့လဲဦးမြငင်းကတိုက်တွန်းလိုက်ပါတယ်
။တက္ကသိုလ်ဝင်ပါတီကြီးကျွန်တော်တို့ကသမ္မတကြီးဒီမှာဟာလက်ရှိပြည့်တဲ့အတိုင်းကျွန်တော်ကနိုင်ငံနေရမယ်။နိုင်ငံလုပ်ပါ။နိုင်ပြီးမှကျွန်တော်ရှင်းလို့ရပါတယ်။ဘယ်လိုလုပ်ဖို့ကျွန်တော်မပြောဘူး။ဥပဒေနည်းဥပဒေတိုင်းတော့လုပ်ပါ။နိုင်ငံလုပ်ပါမယ်။ကျွန်တော်တို့တရားဥပဒေလောကမှာရှိတယ်တရားဥပဒေတော့ကတော့မဟုတ်ဘူးကျွန်တော်တိုက်တည်ရှိတယ်။ကျွန်တော်တရားလုံးနဲ့တရားခံပဲအလုပ်မယ်။အဲ့ဒါကမှအမည်ဆိုတရားလုံးလုံး။တရားခံလို့ရမှာ။အဲ့တရားခံဖြစ်မှာတရားလုံးကအမှုတိုင်ပါလေ။ကမဲ့နိုင်ပြီဆိုတော့မှသူကရှောင်းတဲ့လူကတရားလုံးလုံးပြီးတိုင်ပါလေ။ကိုယ်နိုင်အောင်လုပ်ဝင်လေ။ဟုတ်ဘူးလား။နိုင်အောင်လုပ်မှာပဲ။နိုင်အောင်လုပ်မှာ။
ပြည်ခိုင်ဖြိုးပါတီရဲ့ရန်ကုန်တိုင်းဒေသကြီးဒုဒုဟောပြောပွဲကိုပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးမြင့်ဆွေ၊တိုင်းဒေသကြီးလွတ်တော်ဦးကထောက်ဦးစိန်သိန်းဝင်း၊ပြည်သူ့လွတ်တော်ဒုတိယဦးကထောက်ဦးနန္ဒကျော်စွာတို့နဲ့အတူပြည်ခိုင်ဖြိုးပါတီဝင်တွေလည်းအများပြားတက်ရောက်ခဲ့ကြပါတယ်။ ရန်ကုန်တိုင်းဝန်ကြီးချုပ်လည်းဖြစ်ရန်ကုန်တိုင်းပြည်ခိုင်ပြိုးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမြင့်ဆွေကလည်းလာမယ့်ရွေးကောက်ပွဲမှာတိုင်းပြည်ကိုတည်ငြိမ်အောင်ထိမ့်သိမ်းဆောက်ရှောက်ပေးနိုင်တဲ့အစိုးရမျိုးဖွဲ့နိုင်တဲ့ပြည်ခိုင်ပြိုးပါတီကိုမဲပေးဖို့ပြောဆိုလိုက်ပါတယ
်။ကြောက်စုပကြုတ်ပွဲကြီးတိုင်းသားစီလုံးညီမှုမျိုးပွဲကြီးနဲ့အချုပ်ချအာဏာတည်ရခံပြရေးကိုထောင်စဲဥစိတ်ထားမယ်ဆိုတဲ့ပါတီရဲ့ငွေရဟာပါတီဝင်များနဲ့မဲမဲဆန္ဒရှင်ပြည်သူများအားလုံးကလိုက်နာဆောင်ရွက်ကြမယ်ငွေရဖြစ်ပါတယ်။တိုင်းပြည်ကိုတည်ငြိမ်ထိမ့်သိမ်းဆောက်ရှောက်ပေးနိုင်တဲ့အစိုးရကိုဖွဲ့စည်းနိုင်မဲ့ကျွန်တော်တို့ပြောင်းချက်ခံရေးဖွဲ့ပြည်ပါတီနဲ့လွတ်တော်ကိုယ်စားလောင်းများကိုအဓိကဦးစားပေးမဲပေးကြပါ
ပြည်အစုချက်ခံရေးနဲ့ဖွဲ့ပြည်ပါတီအနေနဲ့ရန်ကုန်တိုင်းလူထုဟောပြောပွဲလုပ်နေတဲ့တစ်ချိန်တည်းမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကလည်းမော်ဘီမြို့နယ်လူထုနဲ့တွေ့ဆုံပြီးရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဟောပြောခဲ့ပါတယ်
ဒီဝေးမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနိုင်ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနိုင်ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဒီကနေ့စနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မဆုံမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါကိုတောင်းညွန့်ဦးကကူညီတင်ဆက်ထားပါတယ်ရှင်
မိုဘိုင်းဖုန်းတစ်လုံးနဲ့ဘာတွေများလှုပ်ရှုပ်နေတာလို့မဆွေမြမော်ရဲ့
တကယ်ချင်းတွေနဲ့ text message ပို့စကားပြောနေတာကိုသားညုံဦးရေ emoji ပုံလေးတွေရှိနေလို့တော်သေးတယ်မဟုတ်ရင်တော့ရှည်ရှည်ဝေးဝေးစာရေးရှင်းပြနေအောင်ပဲဒီမှာ blog အစီအစဉ်ရလည်းမပြီးသေးတော့သူတို့အတွက်အချိန်ကြာကြာမပေးနိုင်သေးဘူးလေ
ဩစာမရေးပဲ emoji ပုံတွေပို့နေတာလားဗျကျွန်တော်လည်းတစ်ခါတစ်ခါအဲ့လိုပဲဗျအခုဆိုရင်ဒီ keyboard တွေမှာပါ emoji အရုပ်ပုံမျိုးစုံရွေးနေအောင်လို့ထည့်ထားပြီးတော့အဆင်ပြေတယ်ဗျသဘောကျပါတယ်လို့အဆင်ပြေပါတယ်လို့ဆိုလို့ရှိရင်ဆက်ရိုက်ပြီးတော့ပြောနေမယ်စာ happy face emoji ပုံလေးတွေကိုရွေးပြီးတော့ပို့လိုက်တော့ပြီးသွားရောတစ်ခါတစ်ခါစာရေးတာထည့်တော့မှပုံတော်မှထိရောက်သေးသလားလို့
ဒီနေ့ခေတ်ဆက်သွယ်ရေးမှာတော့ emoji cartoon သရုပ်ဖော်ပုံလေးတွေမရှိမဖြစ်လိုလာနေတာတော့သိကြရဲကိုသားညုံရေအဲ့ဒါကြောင့်လဲ apple iphone ကိုပဲကြည့်ကြည့် android phone တွေပဲကြည့်ကြည့် emoji ပုံလေးတွေအတွက် keyboard မှာနေရာပါလာပြီမဟုတ်လားအဲ့မှာဆိုလဲရွေးလို့ရတဲ့အယုတ်ပုံလေးတွေကမျိုးစုံနေတာပဲကိုယ်စိတ်ထဲမှာဖြစ်နေတဲ့ခံစားချက်ကိုပြောပြခြင်းနဲ့အကြောင်းကိုပေါ်လွင်စေမဲ့အယုတ်လေးတွေရွေးပြီးတော့ပို့လိုက်ရုံပဲ
လူတိုင်းသိတဲ့ emoji ကတော့ happy face emoji ပုံလေးတွေဖြစ်မယ်ထင်တယ်ဗျအဲ့ဒီပြုံးနေတဲ့ပုံတို့မဲ့နေတဲ့ပုံတို့နေသာနေတဲ့ပုံတို့အသေးပုံတို့လက်မထောင်နေတဲ့ပုံတွေကလူတွေအများစုသုံးနေကြတဲ့ပုံတွေမဟုတ်လားဗျ text message ပို့တာတည်းမဟုတ်ဘူးလူမှုကွန်ရက်တွေပေါ်မှာလဲအဲ့ဒီ emoji ပုံလေးတွေတွေ့တွေ့နေရတယ်ဒါနဲ့အဲ့ဒီ emoji ကတ်တုန်းပုံလေးတွေဘယ်နှခုလောက်တောင်ရှိနေပြီလဲမသိဘူးဗျအ
ဲ့ဒီ emoji ပုံလေးတွေကိုနိုင်ငံစုံမှာတသမတ်ထဲသုံးနိုင်အောင်လို့ဆိုပြီးတော့ Unicode Consortium အဖွဲ့အစည်းက2012ခုနှစ်မှာပထမဆုံးစံသတ်မှတ်ခဲ့တဲ့အဲ့ချိန်တုန်းကဒီ emoji ပုံပေါင်းက922ခုရှိခဲ့တာအဲ့ဒါ Unicode 6.0 လက်ထက်တုန်းကပေါ့နောက် Unicode စနစ်တွေကလည်း 7.0 8.0 ဆိုပြီးတော့ပြောင်းလာသလို emoji ပုံတွေလည်းပို့ပြီးတော့တိုးလာတယ် Unicode 7.0 တုန်းကနောက်ထပ်တိုးတဲ့ emoji ပုံအယုတ်လေးတွေက250တောင်မှအခု2015ဇွန်လမှာ update လုပ်တဲ့ Unicode 8.0 စနစ်နဲ့ပါလာမဲ့ emoji ပုံ40ခုမှဆိုလို့ရှိရင်လေလူရုပ်လေးတွေရဲ့အသားရောင်တွေကိုတော့မှရွေးလို့ရနေပြီ။ရှင်းနှစ်2016နှစ်လယ်လောက်မှာ update လုပ်မဲ့ဒီ Unicode 9.0 ကြလို့ရှင်လေ။နောက်ထပ် emoji ပုံအသစ်38ခုပါလာမယ်ဆိုတာကို Unicode Consortium ကကြေညာထားတယ်လေ
။ emoji ပုံလေးတွေကို computer operating system စနစ်အားလုံးမှာတုံးလို့ရအောင်လို့ Unicode Consortium က2012ခုနှစ်မှာစပြီးတော့စံချိန်သတ်မှတ်ပေးလိုက်ပြီးမဲ့တကယ်တော့ဒီ emoji ကတ်တွန်းရုပ်ပုံလေးတွေကိုစပြီးတော့ထွင်ခဲ့တာကဂျပန်လူမျိုးတယောက်ဗျ။emoji ဆိုတာကလည်းဒီ picture character ဆိုတဲ့အဓိပ္ပာယ်ကိုဂျပန်လူအတန်ထွက်ထားတာပဲ
အမှန်ပဲကိုသားညုံရဲ့ဂျပန်မှာဒီကတ်တွန်းပုံလေးတွေခေတ်စားတာ1990နှစ်ပိုင်းတွေလောက်ထဲကရှင် emoji ပုံတွေကိုစထွင်တဲ့ဂျပန်အမျိုးသားရဲ့နာမည်က Shigetaka Kurita တဲ့ဂျပန်ကနာမည်ကြီးဆက်သွယ်ရေး Docomo ကုမ္ပဏီကဝန်ထမ်းတယောက်ပေါ့1995လောက်တုန်းကဒီဂျပန်လူငယ်တွေကြားမှာပေချာသုံးတာအရန်ကိုခေတ်စားနေတဲ့အချိန်မှာဒိုကိုမိုကသူများကုမ္ပဏီတွေထက်ကိုထူအောင်လို့ဆိုပြီးတော့လူတွေရဲ့ခံစားချက်ကိုပေါ်လွင်စေမဲ့ Kadon Thiyo Pho Pong Lee Rui Trinpo Dwe Shige Daga Kurita Go Tawin Pege Ra Ba.
Emoji Thiyo Pho Pong Lee Rui Chintu Dwe Ma Da Kwa Long Gu Mimian Sasan Pian Mi Ro Cheche Pian Pian Tung La Jara Ne Patta Lu Ro New York Magazine Ba The Rapid Evolution of a Wordless Tongue Su Redi Gong Sen Ne Cheche Duwin Gu Song Ma Da Khu Pho Pya Ge Bu Ba Re. Aik Thema Yee Thare Tain Su Yin Shige Daga Kurita Ga Pyo Ni Me Ni Ngo Ni De Smiley Face Yow Lee Rui Ga Ni Gita Tan Zin Yow Lee Thi Emoji Yow Pong Tia Khuna Set Chau Khu Gu Sa Bi Ro Twin Ge Ra. တူရအီကတ်တုံးပုံလေးတွေကိုလူကြိုက်များလို့ဂျပန်ကတခြားတယ်လီဖုန်းဆက်သွယ်ကုမ္ပဏီတွေကလည်းလိုက်လုလာကြတယ်တဲ့
Apple ကုမ္ပဏီကပထမဆုံး iPhone ကို2008ခုနှစ်မှာစထုတ်တော့ဂျပန်ဈေးကွက်ထဲကိုထိုးဖောက်ဖို့အတွက်ကိုဂျပန်တွေအကြိုက်လုပ်ဖို့လိုလာတယ်ဆိုတာသဘောပေါက်တယ်အဲကြောင့်ဂျပန်ကိုရောင်းတဲ့ iPhone တွေရဲ့ keyboard တွေထဲမှာ emoji ပုံလေးတွေရွေးနိုင်တဲ့ key ကိုစပြီးတော့ထည့်ခဲ့တာအခုတော့တယောက်နဲ့တယောက်ဆက်သွယ်တဲ့နေရာမှာဒီ emoji ပုံတွေကမပါမဖြစ်ဖြစ်လာနေပြီလေ
သဘာဝဆိုရည်ဒီသိပ္ပံနဲ့ဤပညာသတင်းကွန်ရက်မှာခုလိုမျိုး emoji ပုံတွေကဘာကိုလွှမ်းမိုးသွားရသလဲဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ခုရေးခဲ့ဘူးသေးတယ်ဗျ Shigeta ga Kurita ကိုအင်တာဗျူးလုပ်ပြီးတော့သူ့ရဲ့ပုံလေးတွေဒီလောက်အောင်မြင်တဲ့အပေါ်မှာဘယ်လိုသဘောထားလဲဆိုတာကိုရေးထားတာပ
ါဂျပန်လူငယ်ရိုင်းနဲ့ကြီးပြင်းလာတဲ့ဂျပန်ကာတွန်းဇာတ်ကောင်တွေရဲ့မျက်နှာအမှုအရာမျိုးကိုနမူနာယူပြီးတော့ဒီခန်းစားချက်ကိုပေါ်လွင်စေမဲ့ကာတွန်းရုပ်ပုံလေးတွေဆွဲခဲ့တာလို့ Shigeta ga Kurita ကပြောတယ်လေနိုင်ငံတကာမှာသူစခဲ့တဲ့ emoji ပုံလေးတွေအသုံးများလာကြတာနဲ့ပတ်သက်လို့တော့သူကဝမ်းသာပါတဲ့။သူ့ရဲ့ emoji ပုံလေးတွေဒီလောက်ထိအကြီးအကျယ်ဖြစ်သွားတယ်ဆိုတာသူသတိမထားမိပါဘူးတဲ့။ကဘာပေါ်မှာဒီမတူတဲ့လူမျိုးယဉ်ကျေးမှုတွေကြားမှာ emoji ရုပ်ပုံလေးတွေကိုဘလို့ဘာသာပြန်သုံးကြတယ်လဲဆိုတာသိရအောင်လို့လည်းလေ့လာချင်ပါသေးတယ်လို့ရှီကဲတာကဂရီတာကပြောတယ်ရှင့
်။ဘလောက်တောင်ကြီးကျယ်သွားလဲဆိုရင်တော့သူ့ရဲ့ emoji ရုပ်ပုံလေးတွေကနေပြီးတော့ဆလိုက်တာ။အခုဆိုရင်ဒီဆက်သွယ်ဝင်ဆောင်မှုပေးတဲ့လုပ်ငန်းတွေကအလားတူ sticker ပုံလေးတွေဖန်တီးလာကြတယ်။ဥပမာဆိုရင်ဒီမြန်မာနိုင်ငံမှာအသုံးများကြတဲ့ Viber မှာဆိုလို့ရှိရင် sticker မျိုးစုံရှိတယ်မဟုတ်လားဗျ။တော်များများကဝယ်တော်မှသုံးရတာမျိုးမဟုတ်လားမဆုမြတ်မွေ
။အခုခေတ်မှာတယောက်နဲ့တယောက်လက်ကင်ဖုန်းတွေကနေဆက်သွယ်လာကြတဲ့အခါမှာအထူးသဖြင့်လူငယ်တွေကစာသိပ်မရေးတော့ဘဲနဲ့အခုလိုမျိုး emoji ပုံလေးတွေ sticker ပုံလေးတွေနဲ့ပြောပြီးတော့ဆက်သွယ်နေကြတော့တချို့ကဒါတွေကြောင့်မဟုတ်လို့လူငယ်တွေစာမရေးတတ်တော့ဘူးစာလုံးမပေါင်းတတ်တော့ဘူးလို့တော့မှဝေဖန်ကြရရှင်။ text message ပို့တာတွေစပြီးတော့ခက်စားလာတော့ကလည်းအဲ့ဒီလိုမျိုးဝေဖန်ကြတာရှိတယ်။ဘာလို့လဲဆိုတော့ဒီ text message ပို့တဲ့အခါမှာအင်္ဂလိပ်စာကိုအစအဆုံးရေးတာမျိုးထက်ကိုစာလုံးတွေကိုခတ်တူတူချုပ်ပြီးတော့နားလည်တယ်လို့ရေးကြတော့ text message ကအင်္ဂလိပ်ဘာသာကိုဖျက်ဆီးနေပြီလို့ဝေဖန်ခဲ့ကြတာပဲလေ
အခုတော့ဒီ text message ပို့ရင်သုံးတဲ့စာလုံးတူတွေကလူတိုင်းကြီးပါနားလည်နေကြတဲ့ဘာသာစကားတစ်ခုလိုတော့မှဖြစ်နေပြီလို့ပြောရမယ်မဆုမြတ်မွေကျွန်တော်တို့အမြဲပြောနေတယ်လို့ပေါ့ဒီ smart လက်ကင်ဖုန်းတွေကလူတွေရဲ့နေတူဝနေထိုင်လှရှားနေရတဲ့နေရာမှာမရှိမဖြစ်လူလာတဲ့အသုံးဆောင်တစ်ခုလို့ဖြစ်နေတော့ဒီလက်ကင်မိုဘိုင်းဖုန်းတွေအပေါ်မှာအခြေခံတဲ့အပြောင်းလဲတွေနှိပညာတွေကအချိန်တိုအတွင်းမှာကိုတုံးတဲ့သူတွေနဲ့ယဉ်ပါသွားကြတာကြီးပဲလေ
အခု emoji ပုံလေးတွေဆိုရင်လည်းဒီလက်ကင်ဖုန်းတုံးကြတဲ့သူတွေကမှဘာအယုတ်ပုံကိုပို့လို့ရှိရင်ဘာကိုဆိုလို့ချင်တာလဲဆိုတာအချင်းချင်းသဘောပေါက်နေကြတယ်လို့မျိုးပေါ့ကိုသားညုံရဲ့အဲ့ဒါကြောင့်လဲ Unicode Consortium က Unicode စနစ်အစ်စ်သတ်မှတ်တိုင်းမှာ emoji ပုံသစ်လေးတွေကိုပါထည့်ပြီးတော့ဆန်သတ်မှတ်ပေးနေရတာပေါ့
Unicode Consortium ဖွဲ့စည်းကဘလို့ computer operating system စနစ်မျိုးမှာပဲဖြစ်ဖြစ်သုံးလို့ရအောင်လို့စံသတ်မှတ်ပေးလိုက်ပြီးဆိုရင် emoji ပုံတွေကို Apple, Google, Yahoo, Microsoft စတဲ့ ID company ကြီးတွေကသူတို့ကုန်ပစ္စည်းတွေနဲ့တင့်တော်မဲ့ရုပ်ပုံမျိုးဖြစ်အောင်လို့နည်းနည်းပြုပြင်ကြရပါတယ်။ဒါကြောင့်မလို့ iPhone ပေါ်မှာတွေ့ရတဲ့ emoji ပုံလေးတွေနဲ့ Android phone တွေပေါ်မှာတွေ့ရတဲ့ emoji ပုံလေးတွေကနည်းနည်းလေးတွေတော့ကွာကြတာပါ
။ရှင်းတဲ့2016မှာစံသတ်မှတ်ဖို့လိုရထားတဲ့ emoji ပုံ38ခုနဲ့ပတ်သက်လို့လဲ Unicode Consortium ကအကြမ်းမြင့်အသိပေးထားပြီးဆိုတော့အဲ့ဒီပုံလေးတွေနဲ့ပတ်သက်ပြီးတော့အခုရဲကကိုရေးနေဆွေးနွေးနေကြပါပြီ။ဒေကြတာကတော့ internet ရဲ့ဘာသာစကားတစ်ခုလို့ပြောရမလို့ဖြစ်နေတဲ့ emoji ကတ်တွန်းပုံလေးတွေကပို့ပို့ပြီးတော့များလာဖို့ပဲရှိနေပါတယ်ရှင
်။မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်နားဆင်ခဲ့ရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့စနေနေ့တွေမှာထုတ်လွှင့်ပေးနေရဖြစ်ပါတယ် VOE ကနေစနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာရချမ်းမသောရရှိများရှင် VOA မြန်မာပိုင်းအစီအစဉ်စနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေရဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00နာရီအထိအစီအစဉ်ကိုတော့ line to meter 24 25 32နဲ့58တို့အပြင် line meter 190တို့ကပါတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကိုအောင်လွင်ဦးတင်ဆက်မဲ့ဒါရိုက်လေးလိုင်းအစီအစဉ်အလဲပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးမှာပါရှင်။
တော်ရရှိမြတ်မြလွန်ခဲ့တဲ့9နှစ်တာသမရတတန်းမှာအစိုးရအုပ်ချုပ်ရေးရန်ရာတိုးတက်ဖို့ကြိုးပမ်းခဲ့ပြီးတော့နောက်လာမယ့်9နှစ်မှာလည်းပြည်သူ့အုပ်ချုပ်ရေးရန်ရာဖြစ်အောင်အခြေခံဥပဒေမှာဖြည့်ဆွတ်သွားမယ်လို့သမရဦးသိန်းစင်ကလာစင်မင်းကုန်းထဲမှာပြောသွားပါတယ်။သမရဦးသိန်းစင်လက်ထက်ပြည်သူ့အုပ်ချုပ်ရေးရန်ရာဖြစ်ဖို့ဘာတွေစွမ်းဆောင်နိုင်ခဲ့တာတွေရှိလဲပြည်သူ့ကိုဗဟုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်မလဲဆိုတာကိုကျွန်တော်တို့ဒီညမှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပထမတစ်ပိုင်းအနေနဲ့ကတော့သမရဦးသိန်းစင်အစိုးရလက်ထက်မှာဒီအစိုးရရဲ့အုပ်ချုပ်ရေးရန်ရာထဲမှာလူမှုပါဝင်ခွင့်ဘယ်လောက်ရခဲ့သလဲဆိုတာကိုဆွေးနွေးမဲ့သူတွေရဲ့အမြင်တွေကိုရေဝေးရအနေနဲ့ကျွန်တော်သိချင်ပါတယ်။အရင်ဆုံးတော့ကိုမြာရေး88မျိုးဆက်ညဉ့်ညိုင်းနဲ့ပွင့်လင်းလူဖွဲ့စည်းကကိုမြာရေးရဲ့အရင်ကိုဆွေးနွေးစေချင်ပါတယ်။ကိုမြာရေးဆွေးနွေးပါအောင်ခင်ဗျာကျွန်တော်တို့ဒီလွန်ခဲ့တဲ့6နှစ်ကျော်9နှစ်လောက်မှာဘယ်နေရာတွေမှာဘယ်လောက်ထိမြလူမှုရဲ့ပါဝင်နိုင်မှုတွေရှိခဲ့တာတွေ့ရလဲခင်ဗျာ
။ဟိုကျွန်တော်အမြင်ပြောမယ်ဆိုတော့ကျွန်တော်တို့က2012ခုနှစ်မှာသူထောင်ရနေလွတ်မြောက်လာတဲ့ဆိုတဲ့ခါကျတော့သမရဦးသိန်းစင်ရဲ့အုပ်ချုပ်ရေးကာလမှာ3နှစ်တာကာလကျွန်တော်မိရလို့ပြောလို့ရတာပေါ့ရှင်းနှစ်နှစ်ကတော့ကျွန်တော်မပြီးပါဘူးသို့တော်လည်းအဲ့ဒီရှင်းနှစ်နှစ်အတွင်းမှာလည်းလူထုပူပေါင်းပါဝင်ဆောင်ရွက်နိုင်တဲ့အခြေအနေမျိုးတွေကတော့ကျွန်တော်မြင်တာကတော့လေသိမရှိခဲ့ဘူးလို့ကျွန်တော်တွေ့ပါတယ်အဲ့တော့ကျွန်တော်လွတ်မြောက်လာပြီးပိုင်းမှာကျွန်တော်ထင်ရှားရှားတွေ့ရတဲ့ဟာမျိုးဆိုလို့ရှိရင်ရက်ွက်အုပ်ချုပ်ရေးမှုရွေးချယ်တဲ့ကိစ္စရမျိုးတွေမှာလူထုတွေတိုက်ရိုက်ရွေးချယ်တာမျိုးဟိုကျွန်တော်တို့တွေ့ခဲ့ရတယ်လို့နောက်တစ်ခုကစီပင်သားပေါ့နော်စီပင်သားဒီဟိုတာဝန်ရှိပုဂ္ဂိုလ်များရွေးချယ်တဲ့အခါမှာနေမီဒီသားလိုက်ဒီလူထုကရွေးချယ်ခွင့်ပြုတယ်ဆိုတာကိုတွေ့ရပါတယ်တိုးတော်လည်းဒါပေးတာပဲရှိတယ်ကြတကယ်လက်တွေ့ဘဝမှာကြတော့ဘာပြဿနာရှိလဲဆိုတဲ့ခါကျပြူလူထုကိုယ်တိုင်ကဒီစီပင်သားရွေးချယ်ခွင့်မှာဆိုလို့ရှိရင်လူထုစိတ်ဝင်စားမှုအလွန်နည်းတာကိုတွေ့တယ်ဒါအောက်ခြေအဆင့်လေးတွေပါအင်မတန်မှအောက်ခြေကြတယ်အောက်ခြေအဆင့်လေးတွေပေါ့တော့အဲ့ဒီကာလမှာပြန်ကြည့်မယ်ဆိုလို့ရှိရင်ပြူလူထုကိုယ်တိုင်ကနေပြီးတော့မှဒီတက်တက်ကြွကြွနဲ့ရွေးချယ်ပြင်ရှားတဲ့ကိစ္စရမျိုးနောက်တစ်ခုကဒီလူထုပူပေါင်းပါဝင်လှုပ်ရှားမှုကိစ္စရမျိုးတွေမှာကျွန်တော်မြင်တာအတိအထင်ရှားတဲ့ကြောင်းလဲမှုမျိုးဟိုခြုံငုံပြောမယ်ဆိုချင်းအလွန်တရာမှနည်းပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ်က
ြဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမြန်မာရေးအခက်ခတ်နေတဲ့ကိုအောင်သူငင်းအမြင်နဲ့ပြောပါအောင်ခင်ဗျာကိုအောင်သူငင်းကိုအောင်သူငင်းလည်းမြန်မာနိုင်ငံထဲဟိုတွားလိုက်လာလိုက်လုပ်နေတဲ့ပုံကူတယောက်ဆိုတော့ဟိုဒီပြောလူထုရဲ့လူထုဟာဒီပေါ့လေအုပ်ချုပ်ရေးပိုင်းနေမှာဟိုဝင်ဆက်နိုင်တဲ့အပိုင်းကဘယ်လောက်ထိမြင်ရလဲ
ဟုတ်ကဲ့ဟိုကျွန်တော်စပြောချင်တာကတော့ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေရှိတာပေါ့နော်ဆိုတော့အဲ့ဒီမှာလည်းအကန့်အသတ်တွေရှိပါတယ်ဆိုတော့ဒီအကန့်အသတ်တွေကြားရရပဲဒီသမ္မတဦးသိန်းစင်အစိုးရအနေနဲ့ပြည်ဝင်တောင်းလဲရေးကိုသူလုတ်တန်တော့လုတ်ခဲ့တာတွေရှိပါတယ်ဆိုတော့အထူးသဖြင့်ပြောရမယ်ဆိုရင်ဒီ2008ဖွဲ့စည်းပုံရပြည်နယ်တိုင်းဒေသကြီးအစိုးရတွေကျွန်တော်တို့ဟိုလုတ်ပိုင်ခွင့်ရုပ်ပြချပေးပါတယ်ဆိုတော့အဲ့ဒီမှာပဲခုနပြောတဲ့ကျွန်တော်တို့municipal အုပ်ချုပ်ရေးဆိုလို့ရှိရင်ဒီနယ်တဲ့တိုင်းဒေသကြီးဆိုရတယ်မှာအခု municipal နဲ့ပတ်သက်တဲ့လုပ်ပိုင်ခွင့်တွေရှိလာပါတယ်။ဆိုတော့အဲ့ဒါအပြင်ကိုဒီကျွန်တော်တို့ရက်ကြီးအုပ်ချုပ်ရေးပေါ့နော်ရက်ွက်နဲ့ကြီးရွာကျွန်တော်တို့အုပ်ချုပ်ရေးမှုကိစ္စမျိုးတွေမှာကျတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာတော့စိတ်မပေးရပါဘူး။ဒါပေမဲ့လည်းဒါသမ္မတဦးသိန်းစင်ဆိုရလက်ထက်မှာလည်းဒီအောက်ခြေပါပေါ့နော်ခုန municipal အပါဝင်ပေါ့ဒီခုနကြည့်ရအောက်ချီမှာအုတ်ချုပ်ရေးအစီအစဉ်မှာတော့ကျွန်တော်တို့ရွေးကောက်ပွဲတွေလုပ်ပိုင်ဝင်ရပါတယ်ဆိုတော့ဒါမှမဟုတ်လည်းအကန့်အသတ်တွေအများကြီးရှိပါတယ်ဆိုလိုတာကကျွန်တော်တို့မှာဟိုဓာတ်ရိုက်ရွေးချယ်တင်မြှောက်မဟုတ်ဘူးခင်ဗျကျွန်တော်တို့မှာလူတကူမဲတမဲပြည်လို့ရတဲ့စနစ်မျိုးမဟုတ်ပဲねကျွန်တော်တို့မှာခုနပြောသလိုတော့အိမ်တော်စုဦးစည်းရပဲသွားပြီးတော့မဲပြရတဲ့ခါကျတော့ဒါကပြောမယ်ဆိုရင်ဒီလူပြည်စီအတူရောလို့လည်းပြောလို့ရတယ်တနည်းတစ်ဖို့အားဖြင့်တော့ကျွန်တော်တို့ဒီလူပြည်စီရှိလာတယ်လေပြောလို့ရတယ်ပေါ့နော်ဒါမျိုးတွေရှိပါတယ်ဆိုတော့နောက်တစ်ခါကျတော့နောက်ထပ်ဆက်ပြီးတော့ဖြစ်လာတဲ့အနေအထားကတော့ဒါဖွဲ့စည်းပုံမှာလည်းမပါပါဘူးဖြစ်လာတဲ့အနေအထားတော့ကျွန်တော်တို့ပြည်သူခြေပြုအုပ်ချုပ်ရေးပေါ့နော်ဒါမျိုးဆိုပြီးတဲ့အခါကျတော့အခုကော်လေးကော်လို့ခေါ်တဲ့ကော်မတီလေးခုပေါ့ဒီအောက်ခြေအခြေအနေမှာကျွန်တော်တို့ပြည်သူလူထုတွေပါဝင်မှုရအောင်ဆိုပြီးတော့ဒီလိုလုပ်လာတဲ့အပိုင်းခြားလာတွေရှိပါတယ်ဆိုတော့ဒါလည်းဟိုတစုံတရာဟိုတချို့မျိုးနယ်တွေမှာအောင်မြင်တယ်တချို့မျိုးနယ်တွေမှာလည်းမအောင်မြင်ဘူးဒီလိုတွေ၌တော့ရှိပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီ ASEAN လူမှုဖိုရမ်ကကိုကျော်လင်းဦးလည်းကျွန်တော်ဆွေးနွေးပွဲအတွက်ရောက်နေပါတယ်ကိုကျော်လင်းဦးအမြင်ရောဆွေးနွေးပါအောင်ခင်ဗျဟုတ်
ဟုတ်ကဲ့ဟိုဟာဘောင်ကနာကိုအောင်သူချင်းနဲ့တစုံတရာပြောသွားပါပြီအဲအဲ့ဒီဟိုဟာဘောင်လက်ရှိပြည်ပြည်ပြောင်းလဲမှာအဲ့ဒီကော်လီကော်ပေါ့ဗျာကော်လီကော်ဆိုတာကဒီဒီအဲဒီမြို့နယ်အစ်မကော်မတီတွေသူတို့ဖွဲ့ထားတာရှိပါလားအဲ့ဒါတော့ဒါသမားရုံးရဲ့ညင်ကြားချက်နဲ့ဒီကော်မတီတွေကိုဖွဲ့ဖို့လိုအပ်တယ်ဆိုပြီးတော့မှအဖွဲ့ထားတာရှိတယ်အဲ့ဒီကော်မတီတွေရဲ့အဲလုံခြုံရေးပေါ့နော်ဒါပဲပဲဟုတ်ပြဿနာကျွန်တော်တို့ကအောက်ခြေမှာမြင်ရတဲ့ကိစ္စကဘာလဲဆိုတော့ကော်မတီတွေရဲ့ကော်မတီတွေမှာပါတဲ့လူတွေကဘသူတွေလဲဆိုတဲ့အခါကျတော့သက်ဆိုင်ရာဒီထရေအုပ်ချုပ်ဦးစီးဌာနကသူတို့နဲ့ဆက်ဆက်တဲ့လူတွေသူတို့နဲ့ပတ်သက်တဲ့လူတွေကိုသာဒီကော်မတီထဲမှာပါနေတဲ့အခါကျတော့လူလူရဲ့ယုံကြည်မှုကဟိုပေါ့နော်လူလူရဲ့ယုံကြည်မှုကအားနည်းတဲ့သဘောတော့အခုကျွန်တော်တို့ကတွေ့နေရတဲ့သဘောတော့တွေ့ရပါတယ်ဗ
ျဟုတ်ကဲ့ကိုကျော်လင်းကိုကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဟိုပါဝင်မှုကျွန်တော်တို့တက်ကိုဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်ကျွန်တော်တို့ကလောင်နာမည်ကိုမူးတစ်တို့မင်းသူတို့နဲ့စာရီလည်းရေးနေတဲ့ပုံစံတယောက်ရှိပါတယ်ကိုမင်းသူဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုကကျွန်တော်အိမ်ကဒီကင်မရာစိတ်အိမ်ကတည်းကတစ်စက်ဒီဘောလုံးမှာလိုင်းအောင်အပြောင်းလဲကတော့ဟိုတိကျတာဒီအနေအထားကပါလဲဆိုတော့သူကဒီစစ်မှန်တဲ့အကြောင်းအဲ့တခုတော့ဟိုသူကအတိအကျဒီကမှမအောင်ရှိနေဒီဘောဝယ်ဟိုခေါ်မှုတက်ကိုဒီ legitimacy တိုင်းရောက်ပေါ့သူရကိုရဖို့တက်ကိုပေါ်ရန်တောင်းလဲရှိတယ်ခင်ဗျာဟုတ်ကဲ့ဒီစစ်နဲ့ကြောင်းလဲမတူရဘူးအဲ့ဒီအချိန်ကိုမှဒီဖက်ရန်တော့လောက်ရောက်လာတဲ့အချိန်ကတော့ပို့ပြီးတော့မှသူ့ရဲ့အကြောင်းလဲမဖြစ်နိုင်တာရယ်ကိုပေါ်လာတော့နော်ဘာမှနေရေးတင်သားတွေကလွတ်ပြေးနေတယ်ဆိုတယ်ဆိုတော့ကျောင်းသားအိမ်ကိုပြန်ပြီးတိုင်းကြီးတာနိုင်ငံပြည်ကမြန်မာပြည်ကိုပြန်ထိုင်လာရတယ်။ဒီနိုင်ငံနဲ့ပတ်သက်တယ်ဆိုလို့ရှိရင်အခုဒီဆိုရတာဒီစင်းရဲ့လို့ဆိုတာလည်းဒီကျောင်းလက်ဆိုတဲ့ဒီနောက်တစ်ခုတက်လို့လောက်တာဖြစ်ပြီးတော့နိုင်ငံရေးအင်အားစုတောင်းမှုပိုင်းမှာလည်းနေနေမှာတော့ဒီလိုမျိုးကိုအနေနဲ့ပြန်ပြီးမှဖိတ်တာမျိုးတွေမရှိဘူးပေါ့နော်။အဲ့ဒီဒီရာသာကိုချုပ်ကန်နေတာမျိုးရှိတယ်။တကယ်လည်းဝေးတွေလည်းသိချင်တာကိုရှိသေးဘူး။အစီအပိုင်းတွေရာသာတို့ရှင်လည်းသိတာရတဲ့ကြောင်းတာတော့မရှိဘူးပေါ့နော
်။ဟုတ်ကဲ့
တယ်လီဖုန်းသင်္ကေတတွေသာလည်းဒါဟိုပြီးရတဲ့ကြောင်းတွေပြောလို့မရဘူးပေါ့
။ဟုတ်ကဲ့
ဒီစီဝိုင်းဒီရာသာရှင်ကနိုင်ငံသားကအမြင်တင့်တယ်အောင်ဝေးရတဲ့ citizen တွေခုနအောင်လုပ်တဲ့အကြောင်းတွေဆိုတော့အမြင်နဲ့ကလည်း
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျော်ရန်ကုန်မြို့ကဘူတထောင်ကိုကျော်လည်းရှိနေပါတယ်ကိုကျော်အမြင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်နှစ်ပိုင်းခုပြီးတော့ဆွေးနွေးရှင်ပါတယ်ပထမဆုံးလက်ရှိဆိုရလက်ထက်တိုးတက်မှုများရဲ့ဒုတိယလိုရတော့ရှာဆိုတော့ကျွန်တော်နှစ်ပိုင်းခုပြီးတော့ဆွေးနွေးမှာပါပထမဆုံးကျွန်တော်ပြောချင်တာကတော့ပြည်သူ့လွတ်တော်ဒီလက်ညှိုးထောင်ကောင်းညှိကျွတ်တော်ဘဝမှာလွတ်မြောက်ခဲ့ပါသည်ဒီကူရအောင်ပြည့်ရှိခဲ့တော့စနစ်တော့မရောက်သေးပါသတင်းမီဒီယာလွတ်လွတ်ခွင့်အတော်အသင့်လွတ်လွတ်စွာပြောဆိုနိုင်ခွင့်ရလာခဲ့ပါသည်ကားများတယ်လီဖုန်းများအစီအခံအဆောက်အုံများအရှုတ်တက်တက်မှုရှိလာခဲ့ပါသည်ပြည်စင်လွယ်သောအချက်များကိုဆက်လက်ပြီးတော့ပြောပြပါမယ်တရားစရာရောင်းဝယ်များကိုတုံးဆွေရတွင်ပုံလင်းမြင်တာမှုမရှိပါဒေါ်လာငွေအတော်များများစင်းပြောင်းနေကြောင်းကိုတွေ့ရပါသည်ဘယ်စနစ်ဒီလုံးဝမှားယွင်းနေသည်ပန်စနစ်မှာပြည်သူလူထုအတွက်လုံးဝအကျိုးမပြုဘဲလက်ထုတ်စာခရိုခိုနေများစစ်ကောင်စောင်းများအတွက်သာအကျိုးပြုနေကြောင်းတွေ့ရပါသည်နိုင်ငံတွင်ခြားဆမှုအတွင်ကြီးမားနေပါသည်၎င်းဝင်များကိုနိုင်ငံရှားပဲများသို့ထွေပြောင်းနေရသဖြင့်ဒေါ်လာစီးသည်တဖြည်းဖြည်းတက်လာပါသည်ဤကျိုးဆက်ကြောင့်ပြည်တွင်းရင်းဝင်နေများနေပါသောသဖြင့်စီးပွားရေးကျတင်မှုများကိုခါစီးခံနေကြရပါသည်နောက်ဆုံးရှာအနေနဲ့ပြောလို့ဒီမှာတိုင်းပြည်ကောင်းဆောင်များသည်ပြည်သူလူထုအပေါ်စေတနာထားသူလို့နဲ့အကြပြင်းဆန်သောတမတ်မဲမရှိသောလုံရများကိုကြောင်ကြကြလုံနေကြောင်းတွေ့ရှိရပါသည်၎င်းတို့ကိုရတဲ့ရန်အဆင်ပြေပြီဖြစ်ပါကြောင်းတုံ့တက်တင်ပြပေးသည
်ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါပေမဲ့ကျွန်တော်တို့ကအခုကဘယ်လိုပြောမလဲသူအုတ်ချွေနဲ့ပတ်သက်ပြီးအဓိကကျွန်တော်တို့ဆွေးနွေးနေတာပေါ့နော်အုတ်ချွေကဏ္ဍမှာနောက်လူလူရဲ့ပါဝင်မှုအခန်းကဏ္ဍနဲ့ပတ်သက်လို့အဓိကဆွေးနွေးနေတော့တချို့လူတွေကကျွန်တော်တို့ဒီဆွေးနွေးခွင့်နဲ့အဓိကကျွန်တော်တို့ဆွေးနွေးခြင်းနဲ့အကြောင်းအရာနဲ့နည်းနည်းလေးဟိုလွဲနေရလို့ယူဆပါတယ်ကျွန်တော်အဲ့တော့ကျွန်တော်တို့အဓိကအခုဒီနေ့ဆွေးနွေးခြင်းတာကတော့ဒီသမရာဦးသိန်းစင်လက်ထက်မှာပြည်သူကိုဗဟိုပြုတဲ့စနစ်ဘယ်လောက်ထိလုံနိုင်ခဲ့သလဲနောက်ရှေ့မှာရောသူနောက်လာမယ့်9နှစ်မှာလဲသူ ခွင့်ရမယ်ဆိုရင်သူလောက်ချင်တယ်ဆိုပြီးတော့တမင်းငုံးထဲမှာပြောသွားတယ်ဆိုတော့ဒါကိုကျွန်တော်တို့အဓိကကျွန်တော်တို့ဆွေးနွေးဖို့ရည်ရွယ်ထားတာပါဆိုတော့တမနာကြီးပြောသွားတဲ့အထက်မှာတော့ဒီနောင်လာမဲ့၅နှစ်မှလည်းပဲပြည်သူ့အုပ်ချုပ်ရေးရန်ရဖြစ်အောင်အခြေခံဥပဒေမှာဖြစ်ဆက်ချင်ပါတယ်ဆိုပြီးသူကပြောသွားပါတယ်ဆိုတော့တကယ်လို့ဒါဒီလိုဖြစ်ဖို့ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဘယ်ပိုင်းနေမှာအဓိကပြင်ဖို့လို့မလဲဆောစောကတော့ကိုအောင်သူငင်းကပြောသွားပါတယ်ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းဟိုတိတ်ပြီးတော့ခွင့်ပြုထားတာမရှိဆိုတော့ကျွန်တော်တို့ဘယ်ပိုင်းနေမှာအဓိကလမ်းဖွင့်ပေးဖို့လို့မလဲကိုအောင်သူငင်းအရင်ဆွေးနွေးပါအောင်ခင်ဗ
ျဟိုကျွန်တော်အဓိကထောက်ပြချင်တာကတော့ကျွန်တော်တို့ခေါ်တဲ့ local government ပေါ့နော်ဒီတန်တရာအုပ်ချုပ်ရေးလို့ခေါ်တဲ့အပိုင်းနေမှာပြင်ဖို့လိုပါလိမ့်မယ်ဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံပြကြည့်ရင်ခုနရက်ွက်နဲ့ကြီးရောအုပ်ချုပ်မှုတွေပြကြည့်ရင်တို့ကအတိအကျဘယ်လိုရွေးရမယ်ဆိုတာမပါဘူးပြဖွဲ့စည်းပုံမှာအဲ့တော့ဘယ်လိုရရမလဲဆိုတဲ့အခါကျတော့အလုံးကြီးနိုင်တိုင်ပင်ပြီးတော့ရရမယ်ဆိုတာတော့ပဲပါတယ်ပေါ့နော်။ကျွန်တော်အဲ့လိုအနေထားမှာကျွန်တော်အမြင်ကတော့ဖြစ်စေချင်တာကဒီအောက်ခြေရက်ွက်နဲ့ကြည်ရအုပ်ချုပ်ရေးမှုဒီမှာလဲကျွန်တော်ဒါကျွန်တော်2023ခုနှစ်မှာလဲတွတ်တော်ဥပဒေပြတ်ထားမှာလဲ။ကျွန်တော်အဲ့တော့ဒီမဲပေးတဲ့ပုံစံကလူတကူမဲတမဲမဟုတ်ဘူးဗျ။ကျွန်တော်တို့ကဒီအိမ်တော်ဦးစီးရပဲသွားပြီးတော့ရက်ွက်တစ်ခုကမဲပေးရတဲ့ပုံစံမျိုးဖြစ်နေတယ်နော်။ကျွန်တော်ဒါမျိုးတွေကကျွန်တော်တို့ရှေ့လျှောက်သွားမယ်ဆိုရင်ပြင်သစ်တဲ့ကိစ္စတွေပါနောက်တစ်ခါအခုနောက်ဆုံးသမ္မတဦးသိန်းစိန်ပြောတဲ့နေကွန်းရှိပါတယ်ဒါအိမ်မှာဆိုလို့ရှိရင်ကျွန်တော်တို့မြို့နယ်မှာဆိုလို့ရှိရင်မြို့နယ်အုပ်ချုပ်ရေးမှုတွေကဒီလက်တယ်ပေါ့ဗျာရွေးပေါက်ပြင်ရအောင်နောက်တစ်ခါကျတော့မြို့နယ်မှာဆိုလို့ရှိရင်လည်းအတိုင်းပင်ကကောင်စီဖြစ်ဖြစ်သို့မဟုတ်မြို့နယ်ရဲ့အုပ်ချုပ်ရေးကိစ္စတွေကိုတိုင်ပင်ဖို့ကောင်စီရှိရမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့ဒါကတော့နိုင်ငံတကာမှာလည်းရှိပါတယ်ဆိုတော့ဒီလိုအနေအထားမျိုးဖြစ်လဲဖြစ်တဲ့နယ်လို့ဖြစ်ပါတယ်ရှိကျောက်ဒါမဲ့တက်တန်းနေပါလေဒီကိစ္စတွေစဉ်းစားနေလို့ကျွန်တော်ထင်ပါ
တယ်။ဟုတ်ကဲ့ကျွန်တော်ကိုမြားရဲ့အမြင်ရောခင်ဗျာကိုမြားရဲ့ကျွန်တော်ဒီအခြေခံဥပဒေတဲမှာပါတမရကြီးကသူကဖြစ်ဆက်သွားကျင်တာတွေရှိတယ်ဆိုပြီးသူကပြောရဲဆိုတော့အခြေခံဥပဒေမှာဘယ်ပိုင်းနေမှာဒီကဟိုဒီလိုပြောပြည်သူ့အုပ်ချုပ်ရေးပေါ်ဒီဒေသနာအုပ်ချုပ်ရေးတွေအားကောင်းလာဖို့ဆိုရင်ဘယ်ပိုင်းနေမှာပြင်ဖို့လိုမလဲ
။ဟိုအဓိကကဗျအခြေခံဥပဒေပြင်ဆင်ရေးအပိုင်းကိုပြောလာတဲ့ခါကျတော့ဒီလူလူအားကောင်းပါဝင်ဖို့ဆိုလို့ရှိရင်အခြေခံဥပဒေကိုယ်တိုင်ကလူထုစံနာသဘောထားကြည့်ဘူးတဲ့အခြေခံဥပဒေတရားဖြစ်ဖို့လိုမယ်လို့ကျွန်တော်မြင်နေကြ။အဲ့တော့ဘယ်ပိုင်းနေဆိုတာထက်အခြေခံဥပဒေရဲ့သဘောတရားမှာကဟိုအုပ်ချုပ်ရေးအစဉ်အဆက်ပိုင်းမှာရွေးချယ်ခံမဟုတ်တဲ့ပုဂ္ဂိုလ်များပါဝင်ဆောင်ရွက်တဲ့ဟာကိုပြဌာန်းထားတဲ့အခြေခံဥပဒေဖြစ်နေ။အဲ့ဒါကိုအဓိကညွှန်းဆိုထားတဲ့အခြေခံဥပဒေဖြစ်နေတယ်။ဖြစ်နေတယ်ဆိုတဲ့အခါကျတော့ဒီအခြေခံဥပဒေကတော့ကျွန်တော်မြင်တဲ့အမြင်ပြောမယ်ဆိုရင်ဒီလူထုပူးပေါင်းပါဝင်ဆောင်ရွက်နိုင်တဲ့အပိုင်းလူထုခြေထူးအော်အုပ်ချုပ်ရေးတစ်ခုပေါ်လာဖို့ဆိုတဲ့ဟာကဒီ2008အခြေခံဥပဒေနဲ့ဘယ်လိုမှမရဘူးဗျအဲ့တော့ဘယ်အပိုင်းကိုပြင်မယ်ဆိုတဲ့ဟာကဟိုကျွန်တော်မြင်တာကတော့ဟိုမှုတက်နေတဲ့မုတ်တစ်ခုကိုကောင်းတာလေးစီးစားမယ်ဆိုတဲ့သဘောနဲ့သွားတူနေလေဗျအမှန်တော့အဲ့မုတ်ကိုကျွန်တော်တို့လွတ်ပြလိုက်အောင်မှာအစ်တစ်ခုကျွန်တော်တို့ဖန်တီးရလိမ့်မယ်လို့ထင်တယ်ဆိုတော့ကျွန်တော်အဲ့တူပဲကျွန်တော်ပြောချင်တယ်အဲ့တော့အချက်တဲ့ဒီနဲ့အထဲမှာရှိတဲ့ဟာတွေကိုကျွန်တော်တို့ကပြောမယ်ဆိုရင်ပြောကြအရန်ကြေပြတ်သွားပြီ
အ
ော်နောက်တစ်ခုကဖွဲ့စည်းပုံရဲ့သဘောတရားပါဗျာအားလုံးလက်သိတဲ့အတိုင်းပဲဗျာအရေးချက်ခံမဟုတ်တဲ့လူတွေရဲ့ဟိုဗီဒီယိုကတအားကြီးထွားနေတော့ဘယ်လိုမှကျွန်တော်တို့အဲ့ဒါအပြည်လူထုအခြေပြုနိုင်ငံရေးတရားအပြည်လူထုအခြေပြုအုပ်ချုပ်ရေးတရားကိုကျွန်တော်တို့ဖော်ဆောင်နိုင်မှာမဟုတ်ဘူးဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီကိုကျော်လင်းဦးသဘောထားဆွေးနွေးပါအောင်ခင်ဗျာကိုကျော်လင်းဦးတကယ်လို့ကျွန်တော်ဒီဟိုပြည်သူလူထုဘိုင်းကအုပ်ချုပ်ရေးဘိုင်းမှာဝင်လာဖို့ဆိုလို့ရှိရင်ကျွန်တော်တို့ဘယ်အပိုင်းနေမှာပြင်ဖို့ဆင်ဖို့လိုမလဲ
အော်ကြည့်ကြတော့ဗျာကျွန်တော်တို့နားနေတာကတော့ဒီသမဥသိန်းစင်လက်ထက်မှာဒီခုနပြောတဲ့ colleague call ပေါ့ဗျာ colleague call ကတော့သူတို့ဟာသူငိသူဟန်နဲ့တော့လုတ်ခဲ့တာတော့ရှိပါတယ်အဲ့တော့အဲ့ဒီ colleague call ရဲ့ဟိုလုံးနိုင်ခွင့်ပေါ့နော်အဲ့ဒီ colleague call ရဲ့လုံးနိုင်ခွင့်ကိုဟိုဘယ်လောက်ထိများပေးလဲပေါ့နောက်တစ်ခုကတော့အခုကတော့ကျွန်တော်နားနေတာကတော့သူသိန်းစင်ပြောနေတဲ့ကိစ္စကတော့လာမယ့်ဒီအစိုးရတရားသိဆိုလို့ရှိရင်တော့ပြည်သူကနေဗြဟ္မာဥဆောင်တဲ့အစိုးရပြည်သူကနေဗြဟ္မာဒီပြည်သူရေးချေခံနေရနေမှာဥဆောင်တဲ့ဒီအဲတရားနေဖြစ်မယ်ဆိုတဲ့ကိစ္စကိုသူတို့ကဥသိန်းဆရာပြောနေတဲ့ခါကျတော့ဒါလည်းကျွန်တော်ထင်တယ်တစုံတရာတော့ဟိုလမ်းပဲဆိုတာတက်တမ်းမှာတော့ဖြစ်နိုင်ကြတော့အများကြီးရှိပါတယ်အဲ့တော့ဟိုကျွန်တော်မြင်တာကတော့ဒီလမ်းပဲဆိုတာတက်တမ်းမှာဒီပြည်သူကရွေးချယ်တဲ့အဲဒီဟိုပေါ့နော်လေဒီအစိုးပြည်သူကရွေးချယ်တဲ့ဟိုတက်ဆိုင်ရာမြို့နယ်လိုက် တဲ့ဟွာမြို့နယ်လိုက်ဟွာဒီကဘလို့ရွေးချယ်မလဲဆိုတာကတော့ကျွန်တော်တို့ကတော့စောင့်ကြည့်ရမယ်သဘောတော့ရှိနေတယ်ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီမှာသောတာရှင်တယောက်ပေးထားတဲ့စာဆောင်လည်းကျွန်တော်တို့ဒီနေရာမှာကြားဖြတ်ပြီးတော့ဖော်ပြခြင်းပါတယ်သူကတော့ရှမ်းပြည်တောင်ပိုင်းကကိုဦးပါကျွန်တော်တို့ဆွေးနွေးပွဲတွေကိုမကြာခဏစာပေးဖို့ဆွေးနွေးတဲ့ပုဂ္ဂိုလ်တယောက်ပါသူကတော့ဒီကြွေးကြော်တဲ့အစ်စ်ပါတဲ့ဒါသမရရဲ့ဒီအခုပြောတဲ့စကားအသိကိုရေဝီရဆန်တဲ့အတွက်မဲဆွယ်စကားလိုပဲယူဆပါတယ်တဲ့ငါးနှစ်တက်တမ်းမှာစင်ရမွေးတင်မှုပပျောက်ရေးဆိုတဲ့ကြွေးကြော်တဲ့ကိုလည်းလူတိုင်းသိပါဒါပေမဲ့အယူဆွေးနေတဲ့ခေါင်းသာရမ်းပြီးကိုမလုပ်တဲ့ရန်ရရာကြောင့်အလုံးမဖြစ်ခဲ့ပါဘူးတဲ့နောက်ပြီးတော့ evaluation အားနဲ့လုံးနဲ့ပွဲပြီးမိသေးတခုပဲဖြစ်နေပါတယ်တဲ့အခုဆိုရင် one stop service ကိုမိတ်ဆက်လာတာဆိုရင်လည်းပဲလူရင်းကိုမရောက်သေးပါဘူးတဲ့မြမအစင်လာမှာရမ်းမီရပ်ပဆိုတာတော့ရှိပါတယ1990ကာလတွိုင်းမှာကျွန်တော်တောင်တန်းဒေသတွေရောက်တော့ကရွာတိုင်းလိုလိုမှာမြို့ပေါ်ရုံးကနာဆရာတွေလို့ဖို့ရဝတာဥထကတယောက်ရမ်းမီရပ်ပသူကြီးကတယောက်ထားတာမျိုးတွေတွေ့ဦးပါတယ်တဲ့ဒီလောက်ပဲဖြစ်နိုင်မှာပါတဲ့ admin ကိစ္စဆိုတာသက်ဆိုင်ရာကျွမ်းကျင်မှုတွေကိုလေ့ကျင့်သင်ကြားရေးမှာလုပ်နိုင်တဲ့ကိစ္စမျိုးဖြစ်နေပါတယ်ဒါကြောင့်ကြွေးကြော်စံပြောင်းသွားတာလို့ပဲယူဆပါတယ်မြန်မာပြည်မှာတကယ်တမ်းလိုအပ်နေတာကတရားဥပဒေစိုးမိုးရေးအချင်းပြည့်ချဆမှုအမှန်တကယ်ပပျောက်ရေးပါတယ်မြန်မာဝါစီလူရဲ့စကားတွေကတော့ကျွန်တော်အမြင်ကတော့ဒါဖွာတာတက်တက်လောက်ပဲလို့ယူဆပါတယ်ဆိုပြီးတော့သူကတော့တိတ်ပြီးတော့ဟိုယုံကြည်မှုမရှိတဲ့သဘောထားကိုပြောသွားပါတယ်ခင်ဗျအခုကျွန်တော်တို့ဒီလေလိုင်းဆွေးနွေးပွဲအတွက်ကိုဟိုစင်ကူကကိုနေဦးလင်းလည်းရောက်နေပါတယ်ကိုနေဦးလင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျ
โอเคအဲ့ဒါလေးကတော့ဗျာဟိုကျွန်တော်စာဖတ်တာနဲ့နိုင်ငံခြားအတွေ့အကြုံနဲ့ပြောမယ်ဆိုရင်တော့ခုတုန်းကတော့ကျွန်တော်သိသလောက်ပေါ့နော်လွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာပုံမှုအောင်အတင်ပြချက်တခုရှိပါတယ်အဲ့ဒါကဘာလဲဆိုတော့ National Service ဆိုတဲ့ကိစ္စမျိုးပေါ့နော်ဆိုတော့အခါကျတော့ admin ကိုသွားမယ်ဆိုတာဆိုလူတိုင်းကပြောပြောနေတဲ့ပြည်သူအုပ်ချုပ်ရေးတို့ဘာလို့ပြောနေကြအဲ့တော့နံပါတ်1ကအုပ်ချုပ်ရေးရန်တရားလုပ်မယ်ဆိုရင် skill ဆိုတာလုပ်မယ်ဗျာရွယ်ချက်တွေလည်းလုပ်မယ်ဆိုတဲ့အခါကျတော့စင်ကာပူမှာဆိုလို့ရှိရင်တော့လူတိုင်းဟန်နေရှင်နဲ့ service ယောက်ျားလေးတိုင်းဟန်နေရှင်နဲ့ service လုပ်ကိုလုပ်ရတယ်ဗျာလုပ်ကိုတော့ဥမာတကူဒီနိုင်ငံမှာဆိုရင်ဥပဟွန်ကန်းဆိုရင်ဗျာတို့အုပ်ချုပ်ရေးယူတယ်ပေါ့ဒါအတိုက်ခံရသွားတဲ့နေရာပေါ့နော်ဒါပေမဲ့တို့ဟာနေရှင်နဲ့ service ကနေရှင်နဲ့ service practice လေ့ကျင့်ပြီးတော့မှသူကသူ party ကွဲကွဲအုပ်စုကွဲကွဲအုပ်ချုပ်ခွင့်ရတာလေဆိုတဲ့အခါကျတော့ဟို game ဟို platform တစ်ခု ground တစ်ခုကိုတို့အတူတူရှိခဲ့ပြီးတဲ့နောက်မှာသူတို့ကဒီဥစ္စာကို national service ရှိပြီးသားလူကြတော့မှအုပ်ချုပ်ရေးကိုယူတာလေအခုမှတစ်ခုအမေရိကန်မှာဆိုလို့ရှိရင်လည်းပြည်နယ်မျိုးမျိုးကွဲတယ်ဗမာပြည်ကလူတွေတော်တော်များများအများကြီးပြောကြတယ်ဗျအမေရိကန်ဒီမိုကရေစီအမေရိကန်ဒီမိုကရေစီဒါပေမဲ့အမေရိကန်နိုင်ငံမှာလို့ national service လုပ်ပါလို့ပြောရင်ဘယ်သူမှစိတ်ဝင်စားဘူးဆိုတဲ့သဘောမျိုးဖြစ်နေအဲ့တော့တာဝန်ယူမှုတာဝန်ခံမှုမရှိဘဲနဲ့တော့ဘယ်အုပ်ချုပ်ရေးရန်တရားလုပ်လို့ပြည်သူပဲလုပ်လို့တူဦးတယောက်ကပဲညွန်ကြားညွန်ကြားဘလို့မှမဖြစ်နိုင်ဘူးကွာဘာလို့လဲဆိုတော့ platform တစ်ခုမှ ground တစ်ခုကိုမရှိခဲ့တဲ့အတွက်ဒီနေ့ဗမာနိုင်ငံမှာလှုပ်ရှားနေတဲ့နိုင်ငံရေးကိုကြည့်လိုက်လို့ရှိရင်ဟုတ်တယ်မလားစာရေးဆရာကလည်းသူထင်တာပြောတယ်အတိုင်းပြချစ်တယ်ပေါ့ဟိုစစ်သားကလည်းသူထင်တာပြောတယ်အတိုင်းပြချစ်တယ်ပေါ့နိုင်ငံရေးဗမာလည်းအတူတူပဲဗျာဒါပေမဲ့တို့မှ platform တစ်ခုမှအတူတူမလျှောက်ခဲ့ဘူးလေအဲ့ဒီအခါကျတော့တို့ဘာဆိုတော့ဒါလည်းရှင်းနေလွဲနေအဲ့တော့ဘယ်စနစ်တစ်ခုကိုပဲခင်ဗျာကြိုက်တဲ့စနစ်တီဆောက်နော်ခုနပြောတဲ့ground တစ်ခုရှိတဲ့ platform တစ်ခုမရှိဘဲနဲ့တော့မလုပ်ဘူးပဲနဲ့တော့ဘယ်စနစ်ကိုတည်ဆောက်တည်ဆောက်မဖြစ်နိုင်ဘူးလို့ပဲကျွန်တော်ကတော့ပြောချင်တယ်ဗျာ
ဟုတ်ကဲ့ခင်ဗျာကိုနေဦးလင်းကျေးဇူးတင်ပါတယ်ဟိုလူလူကဒီအုပ်ချုပ်ရေးမှာပါနိုင်မှုဆိုရင်တော့ဒီအစိုးရဘက်ကဟိုလမ်းဖွင့်ပေးနိုင်မှာဟိုဖြစ်နိုင်မဲ့အခြေအနေပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းဒီစစောပြောသလိုပဲဒီလူလူအနေနဲ့ရောအခုတကယ်လို့အုပ်ချုပ်ရေးပိုင်းနေမှာဟိုအ ਨੇ ဆုံးဒီရက်ကျွေးလောက်မှာအုပ်ချုပ်ရေးပိုင်းနေမှာတာဝန်ယူနိုင်မဲ့အခြေအနေတွေနောက်ပြီးတော့ဟိုကျွမ်းကျင်မှုတွေရောဟိုရှိနေပြီလားကိုအောင်သူငိမ့်အမြင်ကိုပြောပါဦးခင်ဗျာ
အကတော့အခုလက်ရှိပေါ့ခုနပြောတဲ့ပြည်သူလူလူတွေဘက်ကလည်းပြောမဆွဲအခုခုနကော်လေးကော်လို့ခေါ်တဲ့ကိစ္စတွေရက်ကျွေးအုပ်ချုပ်ရေးတွေမှာဝင်ပါဖို့စိတ်ဝင်စားတဲ့ကိစ္စတွေရှိပါတယ်ဆိုတော့အဲ့တော့ဒါကလည်းဟိုကျွန်တော်တို့ပြည်သူလူထုဘက်ကဟိုရှေ့ဆက်ပြီးတော့လောရမယ့်ကိစ္စတွေပါဆိုတော့ဒါပေမဲ့ကျွန်တော်အခုဟိုအချိန်ရတော့ပေါ့နော်ဟိုချုံပြောချင်တာဒီဦးသိစိတ်စုကလက်ထက်မှာလုံးတင်လုံးထိုက်တဲ့ကိစ္စတွေတော့တော်တော်များများလုပ်ခဲ့တယ်လို့ကျွန်တော်ဆိုချင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဘယူရိုကရေစီလို့ခေါ်တဲ့အုပ်ချုပ်ရေးနဲ့နိုင်ငံရေးလို့ခေါ်တဲ့အခုလက်ရှိဝန်ကြီးတွေတာဝန်ရှိတဲ့သူတွေဖွဲ့တဲ့ကိစ္စတွေပေါ့နော်အခုဆိုလို့ရှိရင်ကျွန်တော်တို့ဒီဘာကောင်လဲပါမင်းနဲ့ဆက်ကူကြည့်လို့ခေါ်တဲ့အများအားအတွင်းကိုခန့်တဲ့ကိစ္စတွေလုပ်ပါတယ်တော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီကော်လေးကော်ကိစ္စမှာဆိုလို့ရှိရင်လည်းပြောမယ်ဆိုလို့ရှိရင်တို့ကသိပ်ပြီးတော့ဆုံးဖြတ်ခွင့်မရပါဘူးသိပ်ပြီးအများကြီးလည်းလုပ်ပိုင်ခွင့်မရပါဘူးဒါပေမဲ့ ပြောဆိုဝင်ရတယ်အကြံပေးခွင့်ရတယ်ပေါ့တော့ဒီလိုကိစ္စမျိုးတွေကလည်းဖွဲ့စည်းပုံမပါခင်မဲ့မပါပေမဲ့သမ္မတဦးသိန်းစိန်လက်ထက်မှာတူပြီးလုပ်ခဲ့တာတွေရှိပါတယ်နောက်တစ်ခါလူပြီးတော့နေပါတယ်ကျွန်တော်တို့ delivery unit လို့ခေါ်ပါတယ်တော့ဝန်ကြီးဌာနတွေကဟိုကျွန်တော်တို့အမြန်ပြည်သူလူထုကိုဝန်ဆောင်မှုပေးဖို့ကိစ္စမျိုးတွေပေါ့နော်အခုနောက်ပိုင်းမှာတော့ one stop service ပေါ့ထိုင်နေတဲ့ကျွန်တော်တို့ဆုံးဖြတ်ပေးခွင့်ပေးတဲ့ကိစ္စတွေလုပ်ပါတယ်အဲ့တော့ဒါမျိုးတွေတော့လုပ်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့စနစ်ကိုယ်တိုင်ကအတော့ခေါင်းယူကျူးနေတဲ့အခါကျတော့ဒါကလည်းဘဒူနောက်အစိုးရဖြစ်ဖြစ်ဆက်လုပ်ရအောင်ပဲဒီဆိုင်ကိုကျွန်တော်ဆက်ပါ
တယ်ဟုတ်ကဲ့ကိုအမရဲ့အမြင်ရောခင်ဗျာကျွန်တော်ဟိုအစိုးရခွင့်လန်းပေးရမယ်ဆိုရင်လည်းလူလူအနေနဲ့တကယ်တာဝန်ယူရမယ်ဆိုရင်ရောဒီလိုအုတ်ချွေးပိုင်းနေမှာတာဝန်ယူနိုင်မှုအချောအခြေအနေမျိုးတွေရှိနေပြီလား
ဟုတ်ဒီကျွန်တော်မြင်တော့ကသူခွင့်လန်းပေးတယ်ဆိုတဲ့နေရာမှာတကားကိုဟပီးရလားဒါမှမဟုတ်ရှင်တကားတစ်ခုလုံးကိုဖွင့်ပေးရလားဆိုတော့မူတည်မယ်လို့ထင်ပါတယ်အဲ့တော့ဟုတ်ပါတယ်ရက်ွက်အုတ်ချွေးမှုရွေးချယ်တဲ့အပိုင်းမှာတချို့ကစိတ်ဝင်စားသည်စိတ်ဝင်စားတဲ့ဝင်ရောက်မရှင်းတဲ့အနိုင်မျိုးတွေရှိပြီမယ်အရင်ကတော့လူစုမအားတော့ဘူးကျွန်တော်ထင်တယ်လေအဲ့တော့လူစုကိုယ်တိုင်ကလည်းပေါင်ဝင်ရမယ်ဆောင်ရမယ်ဆိုရာလေးကိုကျွန်တော်တွေ့လာတယ်ဒါကြောင့်မလို့ကျွန်တော်ဒီ new space ရွေးကောက်ပွဲအပေါင်းရက်ွက်အုပ်ချုပ်ရွေးကောက်ပွဲဒီမှာဟိုဝင်ရောက်ရွေးချယ်ခံတာတွေဝင်ရောက်ရှင်းတိုင်တာတွေတော့ဖြစ်လာတာအမှန်ပဲအဲ့တော့ဒီလူထုကအစင်းနဲ့မဖြစ်သေးဘူးဆိုတဲ့စကားလုံးကတော့ဟိုကျွန်တော်ကလက်မခံဘူးဗျအဲ့ဒါတော့ကျွန်တော်လက်မခံဘူးအဲ့တော့စနစ်ကိုလူထုကတင်ကြားမှာဖြစ်တယ်လို့စနစ်ကလည်းလူထုကိုပြန်တင်ကြားသွားမှာဖြစ်တယ်လို့ကျွန်တော်နားလေတယ်လေအဲ့တော့ဖွင့်ပေးတဲ့သူကဘယ်တိုင်းတာဒီဖွင့်ပေးမှလဲဒါမှမဟုတ်ရှိရင်အပြကောင်းအောင်ဖွင့်တာလားဒါအလှကစားတာလားတကယ်ကစားတာလားအဲ့ဒီပုံမှာတော့မူတည်လိမ့်မယ်လို့ကျွန်တော်ယူဆတယ်ဒီလူထုတွေနဲ့အစင်းနဲ့မဖြစ်သေးဘူးဆိုတဲ့ဟာကျွန်တော်ဒီလူထုကဒီမိုကရေစီနဲ့မထိုက်တန်သေးဘူးလို့ပြောသူလူဖြစ်သွားလိမ့်မယ်ဒါမှတော့ကျွန်တော်လက်မခံနိုင်ပါဘူ
းဟုတ်ကဲ့ခင်ဗျအဲ့တော့ဆိုတော့ဒီပြည်သူဘဟုပြည်ရဲ့စနစ်တရမြန်မာနိုင်ငံမှာစစ်စစ်မှန်မှန်ပေါ်ပေါက်လာဖို့အတွက်ဆိုရင်တိုင်းပြည်မှာဘလို့အခြေခံနေလို့မလဲအစိုးရဘက်ကပဲဖြစ်ဖြစ်လူထုဘက်ကပဲဖြစ်ဖြစ်ကိုအောင်သူငင်းပြောပါဦးခင်ဗျ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့နိုင်ငံရေးနဲ့ဘျူရိုကရေစီကိုခွဲဖို့လိုပါတယ်နိုင်ငံရေးဆိုတာတော့အခုရွေးကောက်တင်မြှောက်ပွဲကတက်လာမဲ့နောက်ဆောင်လေးပေါ့ဘျူရိုကရေစီဆိုတာတော့အစိုးရမှလက်ခစားပြီးတော့တစ်ဖက်လုံးဒီဝန်ထမ်းအဖြစ်ဆက်လုပ်နေမဲ့သူတွေကြားထဲမှာပြက်ပြက်သားသားစီချဖို့လိုပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့မြင်လာတော့အောက်ခြေအစင်အုပ်ချုပ်ရေးတွေမှာတက်နိုင်သလောက်ပြည်သူလူထုကရွေးကောက်တင်မြှောက်တဲ့ပူဇော်လေတွေတက်လာဖို့လိုပါတယ်ဆိုပါစို့ကျွန်တော်တို့ခရိုင်ဝန်ဖြစ်ဖြစ်ဒီဘိုင်ချီရပေါ့နောက်တစ်ခါကျတော့ဒီမြို့နယ်တွေမှာဆိုရင်လည်းဒီမြို့နယ်အုပ်ချုပ်ရေးကောင်စီပေါ့ဗျာစသဖြင့်ဒီအဆင့်တွေကဒါကျွန်တော်တို့ရှေ့လျှောက်မဖြစ်မနေလုပ်ရမယ့်ကိစ္စတွေပါဆိုတော့နောက်တစ်ခါကျတော့ decentralization ခေါ်တဲ့ဟိုချုပ်ကိုင်မှုဖြော့ချပြီးတော့အောက်ခြေကိုပူအာဏာပေးတဲ့ကိစ္စတွေဒါကမဖြစ်မနေလုပ်ရမယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကိုမြရဲ့အမြင်ရောခင်ဗျဒီကျွန်တော်တို့ဒီအခြေခံကြကြဒီပြည်သူဘဟုပြည်ရဲ့စနစ်တရတကယ်စစ်စစ်မှန်မှန်ပေါ်ဖို့ဆိုလို့ရှိရင်ဘာတွေလိုအပ်မလဲတိုင်းပြည်အတွက်
ပြောင်းလဲရမယ်ဆိုတဲ့နေရာမှာလူတို့ပူပေးပေါင်းပူပေါင်းပေါင်းဝင်ဆောင်လာတဲ့အခွင့်အမ်းတွေပူပေးဖို့လိုပါလိမ့်မယ်ဟုတ်မှန်ပါတယ်ဘီရိုကရေစီနဲ့နိုင်ငံရေးကိုကျွန်တော်တို့ခွဲခြားရမှာပါအဲ့တော့နိုင်ငံရေးကနေပြီးတော့မှဖြစ်လာတဲ့လူတွေကိုယ်တိုင်ကဒီမိုကရေစီနဲ့ဒီမိုကရက်တစ်ဖော်မ်ဆိုတာကိုတော့နားလည်ဖို့လိုလိမ့်မယ်ဗျအဲ့ဒါကိုကာကနနာတီချာနားလည်ထားပြီးတော့မှအဲ့ဒီပုံစံအတိုင်းကြည့်ရင်ပြောင်းလဲလို့ဆိုမယ်အဲ့တော့ကျွန်တော်ဆိုးရတကားကိုချုပ်ပြောလို့ရှိရင်စနစ်ကလူကိုတင်ကြားလို့လူကလည်းစနစ်ကိုပြန်ထင်းကြောင်းလာလိမ့်မယ်အဲ့ဒီပုံစံမျိုးနဲ့ကျွန်တော်တို့သွားမှရမယ်အဲ့တော့ရွေးချယ်မှုရေးအခြေအနေလို့ပါကျွန်တော်သဘောထားဆိုလို့ရှိရင်ဒါနိုင်ငံတကာဆန်တဲ့ VR တွေပါရွေးချယ်တဲ့အဆင့်တွေကိုကျွန်တော်တို့ဖြစ်ချင်ပါတယ်အဲ့တော့အချိန်မတန်သေးလို့ဆိုတဲ့ဟာမျိုးကတော့ကျွန်တော်တို့ကလက်မခံနိုင်ဘူးအဲ့ဒီခွင့်လန်းတွေကိုဖွင့်ပေးမယ်ဆိုရင်တော့ဒါကလူလူပါဝင်ဆောင်ရွက်တဲ့လူလူခြေပြုနိုင်ငံရေးလူလူခြေပြုဒီအုပ်ချုပ်ရေးဆိုတာပေါ်လာမှာပဲလ
ားဟုတ်ကဲ့ဆိုတော့ဒီရွေးကောက်ပွဲလွန်ကာလမှာရောဒီလိုအခွင့်အလမ်းတွေပိုရလာမယ်လို့မျှော်လင့်နိုင်မလားကိုအောင်သူငယ
်ဟုတ်ကဲ့ဟိုတက်လာတဲ့အစိုးရအနေနဲ့ပေါ့နော်ဆိုကျွန်တော်တို့ဘယ်လိုမျိုးကျွန်တော်တို့တိုင်းပြည်ကိုရှေ့ဆက်ပြီးတော့အုပ်ချုပ်ရေးကျွန်တော်တို့ခေါ်တာတော့ public admin reform လို့ခေါ်တာပေါ့ဗျာဒီလိုအုပ်ချုပ်ရေးစနစ်ဘယ်လိုပြင်ပြောင်းလဲသွားမလဲဆိုတဲ့အစီအစဉ်လေးဟိုချမှတ်ထားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအမရဲ့အမြင်ရောခင်ဗျာဒီရွေးကောက်ပွဲလွန်ကာလမှာရောဒီလိုအရသားတွေပါဝင်တဲ့အုပ်ချုပ်ရေးမျိုးတွေအရင်နဲ့ဆိုင်ပိုပြီးပေါ်လာနေတဲ့ခွင့်လန်းတွေရှိလားဗျဟ
ိုအဲ့ဒါတော့ဗျာရွေးနဲ့ကျွန်တော်ရွေးကောက်ပွဲဟိုကြီးတယ်ဟုတ်တယ်မလားမဲရတယ်ရွေးကောက်ပွဲရတယ်တရားမျှတတယ်အမြတ်တပြီးတော့မှကျွန်တော်စိုးစောပြောလို့အနိုင်ရရှိသွားတဲ့ဒီပုံမှာလည်းအားလုံးကနေပြီးတော့မှအစိုးရဒီပါဒီဖွင့်နိုင်တယ်အဲ့လိုပုံစံမျိုးနဲ့တမယူကြသေးမယ်ဆိုတော့ဟုတ်တယ်လေဒါကတော့ဘယ်လိုပဲဖြစ်ဖြစ်နောက်ငါးနှစ်မှဒီငါးနှစ်တက်ဆိုင်တော့ပြောင်းလဲရမှာပဲဘယ်သူတက်တဲ့ပြောင်းလဲရမှာပဲသမလဦးသိန်းဆိုမဲ့အုပ်ချုပ်အုပ်ချုပ်ဒါမှမဟုတ်အတိုက်ခံပါတီကပဲတက်အုပ်ချုပ်အုပ်ချုပ်ဒါပြေကြတယ်အတိုက်ခံပါတီကအုပ်ချုပ်မယ်ဆိုရင်တော့ပုံပြီးတော့မြင်ရမယ်လို့ထင်တယ်သို့တော်လည်းပဲတီတီငိမ့်ငိမ့်နဲ့
အဲ့ဒီအရေးကြီးတစ်ခုကိုဖြစ်ပါမလားဆိုတော့ဒါကျွန်တော်အမှန်တိုင်းပြောကျွန်တော်နိုင်ငံသမားတွေစိတ်ကူလားရွေးကောက်ဖွဲ့အဲ့လိုမှဆိုတော့ဒီဒုထုအခြေစုနိုင်ငံကြီးပေါ်ပေါက်လာဖို့တဲ့ဒီငွေရင်းနဲ့တိုင်းပြည်ကိုရွေးနိုင်မလားဆိုတဲ့အပေါ်မှာတော့ကျွန်တော်တော်တော်စိတ်ကူနေပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့နောက်တစ်ခုကလည်းဒီမကြသေးရင်တော့ပဲပေါ့နော်ဒီဟိုစစ်တပ်ဘက်ကနေအရက်ဖက်ဌာနဆိုင်ရာတွေတာဝန်ပေးလို့ကန့်ကွက်တဲ့ကိစ္စမျိုးတွေလည်းပေါ်ခဲ့ဘူးလို့ဆိုတော့ဒီလိုခြေမျိုးနေမျိုးတွေရောရှေ့ရှောင်မှာအပေါ်ပပျောက်သွားနိုင်တဲ့အလားအလာမျိုးတွေမြင်မိလားခင်ဗျာ
ကျွန်တော်မြင်တာကတော့မမြင်သေးပါဘူးဗျာ။ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရကိုအဲ့ဒီရစနစ်အောက်မှာရှိတယ်။ဟိုရိုးနဲ့ချင်းချင်းပြောရမယ်ဆိုလို့ရှိရင်ပြူအဒီမိုကရက်တစ်နိုင်ငံတနိုင်ငံမဟုတ်ဘူး။ကျွန်တော်တို့အမြင်ပြောမယ်ဆိုတော့ခုကြောင်းကာလာတဲကိုမရောက်သေးဘူး။အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီဖြစ်ရမျိုးတွေနောက်လည်းကြုံမှာပဲလို့ဖြစ်တယ
်။ဟုတ်ကဲ့ကိုအောင်သူငယ်မြင်ရောခင်ဗျာ
။ဟုတ်ကဲ့ဟိုကျွန်တော်လည်းမမြင်သေးဘူးခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမှာအခုရာဇူးပုံကျုပ်လို့ခေါ်တော့ဗောဗျာ။ဒီခုနဒီဝန်ထမ်းတွေခန့်အပ်ထားရေးရာဇူးကိုရေးကိစ္စတွေလုပ်တဲ့အဖွဲ့အစည်းကိုယ်တိုင်ကတကယ်ကိုလွတ်လွတ်လပ်လပ်လုပ်ဖို့လိုပါတယ်။ဆိုတော့နောက်တစ်ခုကကျတော့ဒီတက်မတော်အနေနဲ့ကလည်းသူ့ရဲ့ကာကွယ်ရေးဝန်ထမ်းကာကွယ်ရေးတာဝန်ကတွဲလို့ပေါ့ဗျာ။ဆိုတော့ဂျန်တဲ့ကိစ္စတွေမှာဒီလိုမျိုးအခုလိုဝန်ထမ်းတွေဟိုဘက်ရှုပ်ကြောင်းဒီဘက်ရှုပ်ကြောင်းဒီကိစ္စမျိုးတွေကတော့ကျွန်တော်ထင်တယ်ထိမှုဆိုရင်ကာလလုံးပြရတော့ယူအောင်မလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ပါဝင်ဆွေးနွေးပေးခဲ့ကြတဲ့ကိုမြအေးကိုကျော်လင်းကိုအောင်သူငိမ့်နဲ့တခြားအီးမေးလ်တွေနဲ့ပါပါဝင်ဆွေးနွေးကြတဲ့ပုံစံတွေအားလုံးကိုလည်းအထူးကျေးဇူးတင်ကြောင်းပြောကြားလိုပါတယ်ခင်ဗျာ
။တိုင်းလေလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့ထုတ်လုပ်သူမဆွတ်မွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ပတ်သတင်းတွေကိုထုတ်လွှင့်နေပါတယ်ရှင်။အခုတော့ကြမ်းရှိနေတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါအောင်ရှင်။
နိုင်ငံမှာကာဒစ်တီတူရကီနိုင်ငံမှာကာဒစ်တီကိုထောက်ခံတဲ့ညီညာစွာလူလူစုဝေးမှုကြီးမတိုင်ခင်နိုင်ပိုင်းလိုအန်ကာရာမြို့ကယထာဘူရာယုံမှာဖြစ်ခဲ့တဲ့ပေါက်ခွဲမှုကြောင့်လူ86ယောက်ထပ်မင်းတေဆုံးပြီးတော့200လောက်ဒဏ်ရာရသွားခဲ့ပါတယ်မြို့တော်အန်ကာရာရဲ့ဥလုစ်ခရိုင်မှာရှိတဲ့ယထာဘူရာယုံရဲ့အဓိကအထွက်ဂိမ်းသားမှာပေါက်ခွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်တူရကီသမ္မတရေဂျက်တယ်ဤအရဝန်ကတော့ဒီတိုက်ခိုက်မှုဟာကျွန်တော်တို့ရဲ့တိုင်းပြည်ရဲ့ညီညွတ်မှုနဲ့ငြိမ်းချမ်းရေးအပေါ်တိုက်ခိုက်တဲ့အလွန်ဆက်ဆုပ်ရရှာဝဲကောင်းတဲ့လုပ်ရဖြစ်တဲ့ဆိုပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်တူရကီအာနာဘိုင်တွေကတော့ဒီပေါက်ခွဲမှုဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့အခုချိန်ထိထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာအမေရိကန်ကစီရေးအရာတိုက်ခိုက်လာခဲ့မယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ဘယ်လိုပုံစံမျိုးနဲ့မဆိုတုံ့ပြန်သွားဖို့အဆင်သင့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကသတိပေးလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့အာဏာရအလုသမားပါတီ290ပြည့်စီရေးပြအခမ်းအနားကိုစနေနေ့ကချင်းပစဉ်သူကပြောလိုက်တာဖြစ်ပါတယ်အောက်ကန်ငြိမ်းချမ်းရေးဆွေးနွေးပွဲပြန်လည်စတင်နိုင်အောင်ကူညီဖို့ထပ်မံကြိုးပမ်းသွားမယ်လို့ပါကစ္စတန်ဝန်ကြီးချုပ်နဝရှာရီဖ်ကစနေနေ့ကပြောကြားလိုက်ပါတယ်ပါကစ္စတန်ရဲ့ကျိုးပမ်းမှုဟာအာဖဂန်နစ္စတန်နိုင်ငံစစ်ပွဲကိုစစ်ဆင်ဆွေးနွေးသဘောတူညီမှုရဖို့အတွက်ရည်ရွယ်တယ်လို့မစ္စတာရှာရီဖ်ကထပ်လောင်းပြောကြားပါတယ်အာဖဂန်နိုင်ငံရဲ့ပြန်လည်တည်မြဲရေးလုပ်ငန်းစဉ်လမ်းကြောင်းမှန်ပေါ်ပြန်ရောက်နိုင်အောင်ကျွန်တော်တို့ကျိုးပမ်းဆောင်ရွက်နေပြီးအောင်မြင်မှုရအောင်လုပ်ပေးဖို့အတွက်ကိုလည်းဘုရားသခင်ကူညီပါဆိုပြီးတော့သူကလာဟောမြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ် FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အတွင်းအဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးတာဝန်ကနေရပ်ပေါင်း90ရနာခံလိုက်ရတဲ့ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌမီရှဲလ်ပလတီနီကဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်အယူခံတင်သွင်းလိုက်ပါတယ်။ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဆက်ဘလက်တာကလည်းပြီးခဲ့တဲ့ရက်အတွင်းကအခုလိုမျိုးအယူခံတင်သွင်းခဲ့တာဖြစ်ပါတယ်။ FIFA အတွင်းမှာဖြစ်နေတဲ့အဂတိလိုက်စားမှုတွေနဲ့ဆက်နွယ်ပြီးတော့ FIFA စည်းကမ်းထိန်းသိမ်းရေးနဲ့ကျင့်ဝတ်ဆိုင်ရာကော်မတီကသူတို့နှစ်ဦးစလုံးကိုအခုလိုအနားပေးခဲ့တာပါ။အခုလိုအခြေအနေတွေကြောင့်လာမယ့်နှစ် February 26ရက်နေ့မှာကျင်းပမယ့် FIFA ဥက္ကဋ္ဌရွေးကောက်ပွဲလည်းနောက်ကိုထပ်ရွှေ့သွားဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။
ရင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကတ်တစ်ပိုင်နံဖြစ်ပါတယ်ကျမနောင်လဖိုင်ပါတော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုအားပေးနာဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.